Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ View American တန်ရဲ့2019ခုနှစ် November 26ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24-25/32-51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေမှာနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘယ်ချိန်မှာဘလို့ပုံစံနဲ့အာနာဆွန့်လွတ်သွားမလဲဆိုတဲ့ပေါ်အတိမပြုနိုင်တဲ့သတင်းတွေမျိုးစုံထွက်နေပါတယ်။ရခိုင်ပြည်နယ်မှာရွင်ချာအမျိုးသမီးရေပေါ်မြမစစ်တပ်ကအုပ်စုလိုက်အာဏာပြုချင်တာတွေရှိတယ်ဆိုပြီး Human Rights Watch ရဲ့အစိုးရကစားစစ်ကဆွဆွဲပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
ဟုတ်ပါခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်ရာရောက်တဲ့မြန်မာလူညုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်နေတဲ့ဆိုပြီးဒီအခြေအနေတွေကိုအဆုံးသတ်ဖို့နိုင်ငံတကာအလူအခွင့်အရေးအဖွဲ့တွေကတိုက်တွန်းနေပါတယ်
This report is based off of a year-long investigation into atrocity crimes that took place in Rakhine State
and what we တွင်ပြီးမှအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်တရုတ်နိုင်ငံသားကြီးဝန်ကြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနောက်တစ်ပတ်ထဲမှာသွားမယ့်အကြောင်းနဲ့ပတ်သက်တဲ့အကြိုတင်သုံးသပ်ချက်ကိုလည်းကြားဖို့ရှိသလိုနေပြည်တော်လွှတ်တော်အဆောက်အအုံတွေကိုအဝေးဒိန်း drone ယာဉ်နဲ့ရိုက်ကူးခဲ့တဲ့သတင်းတောက်တွေရဲ့အမှုကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
စင်မဝင်းနိုင်ငံမှာနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘဲချေမြဘလူပုံစံနဲ့အာနာဆွန့်လွတ်မလဲဆိုတဲ့ပေါ်အတိမပြုနိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမရာအခြေအနေတွေလည်းပေါ်ပေါက်နေပါတယ်သူတို့ထံရောက်မရှိဘဲအာနာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီနဲ့ဇနီးဖြစ်သူခရစ်မူဂါဘီတို့ကိုနေအိမ်မှာထိန်းသိမ်းထားတာပါ။ကမ္ဘာမှာအသက်ကြီးဆုံးနိုင်ငံကောင်းဆောင်တစ်ဦးဖြစ်အသက်93နှစ်အရွယ်မူဂါဘီကတော့ယာရုကထွက်ပြေးဖို့ငြင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရားထံအာနာလွှတ်ပြေးဖို့ပြောဆိုနေကြောင်းလည်းနှိစက်သူတွေကပြောပါရယ်။စူရသည့်ဖွဲ့စည်းရေးမှာပါဝင်မှုပြည်ပမှာတင်းရှောင်နေသူတွေဖြစ်ကြတဲ့ဒုသမဟောင်းအီမာဆွန်မနန်ကာကွာနဲ့အတက်ကန်ကောင်းဆောင်မော်ဂန်ရှန်ကိုင်းတို့ကလည်းဇင်ဘာဝေကိုပြန်လာကြတဲ့အကြောင်းသတင်းတွေဖော်ပြနေပါရယ်။သူတို့မှာအောင်ကိုထောက်ခံသူတွေကိုအာနာယဇနူ PF ပါတီကနေဖယ်ရှားဖို့သမ္မတမူဂါဘီကကြိုးပမ်းနေတာတွေကိုမရက်ရင်ကြားဝင်မယ်လို့ဇင်ဘာဝေစစ်တပ်အကြီးကြီးဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝင်ကာကတတိပေးခဲ့ပြီးနောက်တင်းနာနေမှာပဲနိုင်ငံရေးပြဿနာတွေပေါ်ပေါက်ခဲ့တာပါ။နိုဝင်ဘာ5ရက်နေ့မှာသူတို့မှာကိုရာလူကဖယ်ရှားလိုက်ပြီးတဲ့နောက်လူပေါင်းဒါဇင်နဲ့ချီပြီးတော့လဲဖမ်းဆီးခံခဲ့ရပါတယ်။မူဂါဘီတာဝန်ကအနားယူလာပဲဖြစ်ဖြစ်ကွယ်လွန်တဲ့အချိန်မှာပဲဖြစ်ဖြစ်သမ္မတတာဝန်ယူနိုင်အောင်ဖယ်ရှားလိုက်တဲ့သူတို့မှာနေရာမှာဇနီးဖြစ်သူကိုတာဝန်ပေးဖို့ကြိုးပမ်းမှုတွေလည်းရှိခဲ့တာပါစစ်တပ်ကြီးကရဲ့သတိပေးချက်ထွက်ပေါ်ခဲ့ပြီးနောက်တစ်နေ့မှာပဲမြို့တော်ဟာရီမှာတန်ချက်ကကားတွေဝင်လာပြီးလွတ်တော်ကိုဝန်းရံထားလိုက်သလိုနိုင်ငံမှာရုပ်ပြင်တင်ကြားဌာနကိုလည်းထိန်းချုပ်လိုက်ပါတယ်အရက်ဖက်လူမှုဖွဲ့စည်းတရားရုံးကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ပူးတွဲကြေညာချက်ထဲမှာတော့မူဂါဘီအနေနဲ့အေးအေးဆေးဆေးရာထူးကဆင်ပြေပြီးဇင်ဘာဝေနိုင်ငံအနာဂတ်ကိုဆုံးဖြတ်နိုင်မဲ့သက်ဆိုင်သူတွေအားလုံးပါဝင်နိုင်မဲ့လုပ်ငန်းစဉ်တရားအတွက်လမ်းဖွင့်ပေးဖို့လည်းတိုက်တွန်းခဲ့ကြပါတယ်
ဆီးရီးယားနိုင်ငံမှာဓာတ်တုလက်နဲ့အုံပြူတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ကိုဆက်လက်တာဝန်ပေးအပ်ရေးအမေရိကန်နဲ့ရုရှားတို့ရဲ့အပြိုင်ဆိုင်အစိုးပြုချက်တွေကိုကုလသမဂ္ဂလူ့ကျွေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်မှာပါဒီကနေ့တက်တန်းကုန်ဆုံးမဲ့ပူးတွဲစုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်ရဲ့တာဝန်တွေကိုတော့နောက်ထပ်တစ်နှစ်တက်တန်းတိုးဖို့အမေရိကန်နဲ့ရုရှားတို့ကအစိုးပြုနေကြတာပါကုလသမဂ္ဂဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကမဲခွဲတည်ပြုဖို့တင်သွင်းထားတဲ့အစိုးပြုချက်မှာတော့ကျွမ်းကျင်သူတွေရဲ့လုပ်ငန်းတွေကိုလိုအပ်သလိုဆောင်ရွက်ခွင့်ပြုဖို့တိုက်တွန်းထားပါတယ်အရက်သားတွေအပေါ်ဓာတ်ထုလက်နဲ့အုံပြူတိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာစုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတိုးချဲ့လုပ်ကိုင်နိုင်ဖို့အရေးကြီးကြောင်းနဲ့လုံခြုံရေးကောင်စီအနေနဲ့ပြက်ကွက်ခဲ့မယ်ဆိုရင်ဆီးရီးယားလူထုအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုခွင့်ပြုရာရောက်လိမ့်မယ်ဆိုပြီးတော့လည်းအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကပြောဆိုထားပါတယ်ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတော့လွန်ခဲ့တဲ့နှစ်နှစ်မှာစတင်ခဲ့တာဖြစ်ပြီးအေဘီလာတို့ကခမ်ရှိတ်ဟွန်မြို့မှာစာရင်အစိတ်တန့်ဝင်တဲ့တိုက်ခိုက်မှုအပါအဝင်ဓာတ်တုလက်နဲ့တိုက်ခိုက်မှုတွေမှာဆီးရီးယားအစိုးရကတာဝန်ရှိကြောင်းဖော်ပြခဲ့တဲ့အစီရင်ခံစာအများပြားလည်းထုတ်ပြန်ခဲ့ပါတယ်ဆီးရီးယားအစိုးရကိုထောက်ခံမှုပေးထားတဲ့ရုရှားကတော့စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေကိုအပြင်းအထန်ဝေဖန်ထားပြီးတက်တန်းတို့ဖို့အစိုးပြုချက်ထဲမှာလည်းခန်းရှိတ်ခွန်မျိုးကိုပြန်သွားပြီးပြန်လည်စုံစမ်းစစ်ဆေးတုံ့တက်ဖို့တိုက်တွန်းထားပါတယ်ရှင်
ဒ ီလဆမိုင်းမှာပဲယာရီကနှုတ်ထွက်ချောင်းချင်းချင်းခဲ့ပြီးတဲ့နောက်တရင်းနှစ်ပတ်နီးပါးကြာနိုင်ငံရေးပြဿနာချုပ်နေရတဲ့လေဗနန်ဝန်ကြီးချုပ်ဆက်ဟရီယာပြည်ထောင်နိုင်ငံကိုမချခင်သွားရောက်ဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ကြောင်းပြောဆိုလိုက်ပါတယ်။ယာရီကနှုတ်ထွက်ချောင်းချင်းချင်းခဲ့တဲ့ကဆော်ဒီအာရေဗျာမှာဆက်လက်နေထိုင်နေတဲ့အတွက်ထိမ့်သိမ်းခံနေရသလားဆိုပြီးမေးခွန်းတွေထွက်ပေါ်လာခဲ့တယ်လို့ထိမ့်သိမ်းခံနေရတဲ့အကြောင်းလေဗနန်သမ္မတကိုယ်တိုင်ကကြီးညာဖို့စဉ်းစားခဲ့တဲ့အထိလည်းဖြစ်ပါတယ်။ဝန်ကြီးချုပ်လေဗနန်ကိုပြန်မရောက်မချင်းနှုတ်ထွက်ချောင်းတရားဝင်လက်ခံမှာမဟုတ်ဘူးလို့လည်းလေဗနန်သမ္မတမက်ကာရွန်ကပြောဆိုထားတာပါ။ပြည်ထောင်နိုင်ငံရဲ့ဖိတ်ကြားချက်ကိုဝန်ကြီးချုပ်လက်ခံလိုက်တဲ့အတွက်နိုင်ငံရေးပြဿနာဆုံးသတ်တယ်မယ်လို့မျှော်လင့်ကြောင်းလည်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်လေဗနန်နိုင်ငံပြန်ရောက်လာတဲ့အခါအစိုးရအတွက်ရှေ့ဆက်လုပ်ရမယ့်ကိစ္စတွေကိုဆုံးဖြတ်သွားမယ်လို့လည်းပြောဆိုထားပါတယ်။ဆော်ရီနိုင်ငံရဲ့ဝန်ကြီးအဒဲအချူပီယာကတော့လေဗနန်ဝန်ကြီးချုပ်ကိုထိမ့်သိမ်းထားတယ်လို့ပြောဆိုနေရတယ်ကအခြေမြစ်မရှိကြောင်းဒီကနေ့ပဲပြောဆိုပယ်ချလိုက်ပါတယ်။ယူနိုက်တက်ကအားပေးထောက်ခံထားတဲ့ဟက်စူလာဖွဲ့နဲ့လေဗနန်နိုင်ငံရဲ့ပြစ်ခတ်တွေကြုံနေရချင်းဝန်ကြီးချုပ်ဟရီကိုဆော်ရီကထောက်ခံထားတာပါ။ဆော်ရီမှာရောက်နေစဉ်ယာရီကနှုတ်ထွက်ကြောင်းရုံးမြင့်တန်ကြားကကြေညာချိန်မှာတော့အာရဗ်နိုင်ငံတွေကမတည့်မြအောင်တွတ်ထုတ်ပေးနေတယ်ဆိုပြီးအီရန်နဲ့ဟက်စူလာဖွဲ့တွေကိုပြစ်တင်ရှုတ်ချခဲ့တယ်လို့လှုပ်ချန်ခံရမှာဆိုရင်ကြောင့်လေလေဗနန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
နိုင်ငံတကာအားကစားစည်းမျဉ်းတွေကိုလိုက်နာမှုမရှိတဲ့အတွက်ရုရှားနိုင်ငံကတားမြစ်ဆေးသုံးစွဲမှုထိန်းချုပ်ရေးအေဂျင်စီကိုလက်ခံမှာမဟုတ်ကြောင်းကမ္ဘာတားမြစ်ဆေးသုံးစွဲမှုထိန်းချုပ်ရေးအေဂျင်စီ WADA ကညှင်းပယ်လိုက်တဲ့အတွက်ရှင်းနှစ်ဖေဖော်ဝါရီလတောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်မှာရုရှားအားကစားသမားတွေတားမြစ်ခံရနိုင်တဲ့အလားအလာရှိနေပါတယ်ရုရှားနိုင်ငံမှာအစိုးရကိုယ်တိုင်ကမကထလုပ်ပြီးစနစ်တကျတားမြစ်ဆေးသုံးစွဲမှုတွေရှိနေတဲ့အကြောင်း WADA ရဲ့2016ဇူလိုင်လအစည်းအဝေးခန်းစာကိုရုရှားအနာပိုင်တွေကလက်ခံဖို့ဆက်လက်ညှင်းဆန်နေတဲ့အတွက်စီကံထိန်းသိမ်းရေးကော်မတီကရုရှားအေဂျင်စီကိုလက်မခံဖို့အကြံပြုချက်အရဗဟုအဖွဲ့ကဒီကနေ့ပဲဆုံးဖြတ်ခဲ့တာပါမော်စကိုမြို့တော်မှာပိတ်ထားတဲ့တားမြစ်ဆေးထိန်းချုပ်ရေးအေဂျင်စီရဲ့ဓာတ်ခွဲခန်းတွေကိုစစ်ဆေးခွင့်ပြုဖို့ရုရှားအနာပိုင်တွေကဆက်လက်ညှင်းဆန်နေသလိုတချို့မြို့တွေမှာလည်းရုရှားအားကစားသမားတွေကိုစစ်ဆေးဖို့အခက်အခဲရှိနေကြောင်းလဲ WADA ရဲ့စီကံထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဂျိုနာသန်ထေလာကပြောပါတယ်အားကစားသမားတွေအတွက်တားမြစ်ဆေးတွေကိုအစိုးရကိုယ်တိုင်ကပံ့ပိုးနေတဲ့အစီအစဉ်နဲ့ပတ်သက်လို့ဂျာမနီရုပ်မြင်သံကြားဌာနတစ်ခုဖြစ်တဲ့ ERD ကပထမဆုံးအကြိမ်ထုတ်ဖော်ပြောဆိုခဲ့ပြီးနောက်တစ်နှစ်2015ခုနှစ်နိုဝင်ဘာလထဲမှာပဲ WADA ကရုရှားတားမြစ်ဆေးသုံးစွဲမှုထိန်းချုပ်ရေးအေဂျင်စီကိုစီကံချုပ်ဖောက်ကြောင်းကြေညာထားတာဖြစ်ပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုနဲ့အာဏာပြုချင်းမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့ကွင်ရေးလှုပ်ရှားမှုအဖွဲ့ Human Rights Watch နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာကဆွဆွဲလိုက်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အာဏာပြုချင်းမှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်ချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာမှာတော့အမျိုးသမီးတူကလွယ်လို့ကျန်သူတွေအားလုံးဟာအုပ်စုနဲ့ဆော်ကားခံခဲ့ရကြောင်းပြောဆိုခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်ချိန်နှမှာပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အထူးသံတမန်နာမည်ကျော်ဟောလိဝုဒ်ရှင်မင်းသမီးအန်ဂျယ်လီနာဂျိုလီကလည်းရိုဂျာမျိုးသမီးရဲ့ပေါ်လိမ္မိုင်းဆိုင်ရာအနိုင်ကျင့်ခံရမှုတွေနဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်တောင်ရှိသူတွေကပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအန်ဂျယ်လီနာဂျိုလီတွားအောင်မဲ့အကြောင်းကနေဒါနိုင်ငံဗန်ကူးဗားမြို့မှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုပြောဆိုခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ဒီကနေ့ညချင်းမှာဖော်ပြထားတာပါအကြံပြင်းကပြစ်ခတ်ရမှာလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ကတော့စစ်စင်ရေးတွေမှာဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းတလနီးပါးကြဆွဆွဲစစ်ဆင်မှုတွေနဲ့ပတ်သက်ပြီးတွေ့ရှိချက်တွေထုတ်ပြန်ရမှာပြောဆိုထားပါတယ်
တရုတ်နိုင်ငံကိုနှစ်ရက်တာဝင်ရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေသခီးစဉ်ဟာမြောက်လုံးပင်လုံးတွေများပြီးအနှစ်သာရကင်းမဲ့တယ်လို့ပြောဆိုချက်တချို့ရှိပေမဲ့လို့လည်းသုံးသက်သူတွေကတော့သမ္မတထရန့်ဟာသူတစ်ချောင်းလုံးဂရီဘေးပြောဆိုထားတဲ့တရုတ်ရဲ့မမျှတတဲ့ဂုံတွယ်ရေးလုံနီးလုံဟန်တွေကိုထိထိရောက်ရောက်ကင်တွယ်ဖို့အစဉ်သင့်ဖြစ်နေပြီလို့ပြောဆိုနေကြပါတယ်အမေရိကန်ဘောကအမျက်ထုတ်ခဲ့တဲ့အတွက်တရုတ်အစိုးရကိုချီးကျူးတယ်လို့တရုတ်နိုင်ငံခီးစဉ်အတွင်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာပါဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတဲ့အခမ်းအနားမှာစကားပြောတာမှလည်းသမ္မတထရန့်ကသူ့အနေနဲ့တရုတ်ကိုအပြစ်မတင်ဘူးလို့ပြောဆိုခဲ့ပါတယ် ဒါပေမဲ့လည်းမနေ့ဗုဒ္ဓဟူးနေ့မှာအင်ဂျူရောမှာသမ္မတကထပ်ပြီးတော့ပြောဆိုရမှာတော့အမေရိကန်ရဲ့အလို့အကိုင်းတွေချမ်းသာကြွယ်ဝမှုနဲ့ညာနာပစ္စည်းမူပိုင်ကွင်းတွေကိုခိုးယူနေတဲ့မမျှတတဲ့ကုန်သွယ်ရေးလုံနီးလုံဟန်တွေကိုလက်တင်ခံတော့မှာမဟုတ်ဘူးအမေရိကန်ဘော်ကအမျက်ထုတ်ခံရတဲ့နေ့ရက်တွေကုန်လွန်ပြီးဆုံးသွားပြီလို့ပြောဆိုခဲ့ပြန်ပါတယ်ရှင်
ကမ္ဘောဒီးယားနိုင်ငံတကာတိုက်ခိုက်ပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကတ္တရေးပါတီ CNRP ကိုဖျက်ဖြတ်ပြီးပါတီဝင်118ယောက်ကိုလည်းနိုင်ငံရေးလက်ခွင့်9နှစ်ပိတ်ဖို့တရားရုံးချုပ်ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။တိုက်ခိုက် CNRP ပါတီကအစိုးရကိုဖြုတ်ချဖို့ကြိုးပမ်းခဲ့တယ်ဆိုပြီးဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကတရားစွဲဆိုခဲ့တာကိုတရားသူကြီး9ဦးပါတရားရုံးချုပ်ကဒီကနေ့ပဲတခင်းနဲ့လက်ခံဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုတော့အာဏာရပါတီရဲ့အစိုးရခေါင်းဆောင်တူဖြစ်တဲ့တရားသူကြီးချုပ်ဒစ်မွန်တီကကြေညာခဲ့တာပါ။ရှင်းနေတဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှင်းနေချိန်မှာပဲဝန်ကြီးချုပ်ကိုဝေဖန်သူတွေပေါ်အာဏာပိုင်တွေနှိမ်နှင်းနေရမှာအခုနောက်ဆုံးအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာလည်းဖြစ်ပါတယ်။တိုက်ခိုက်နေပေါ်နှိမ်နှင်းမှုတွေမှာတော့အာဏာရ CNRP ခေါင်းဆောင်ကန်ဆိုကာကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ဖမ်းဆီးခဲ့တယ်လို့ပါတီရဲ့လွတ်တော်ကိုယ်စားလှယ်တဝက်လာကလည်းနိုင်ငံကတိတ်ရှောင်ခဲ့ကြရတာပါ။လွတ်လပ်တဲ့သတင်းစာတစ်စောင်ဖြစ်တဲ့ကမ္ဘောဒီးယားဒေးလီကလည်းအခွန်ရှောင်မှုနဲ့ထုတ်ဝေသူတွေကိုအရေးယူခဲ့တဲ့အတွက်ပိတ်ခဲ့ရပါတယ်။ဒင်းစာထုတ်ဝေသူတွေကတော့ဆွဆွဲချက်တွေကမမှန်ကြောင်းငင်းဆန်ထားကြတာပါ။1985ခုနှစ်ကလေးကဝန်ကြီးချုပ်တောင်းယူထားတဲ့ဟွန်ဆန်ရဲ့ပါတီကတော့2013ခုနှစ်မှာနောက်ဆုံးချိန်ကျင်းပတဲ့ရွေးကောက်ပွဲမှာရှုံးလူနီပါအခြေအနေနဲ့ကြုံခဲ့ရပါတယ်။
ဒီကနေ့စတင်မဲ့အမေရိကန်နဲ့ဂျပန်နိုင်ငံရေတပ်တို့ရဲ့ဆက်ရကြပူရဲစည်ရေးလေ့ကျင့်မှုမှာတပ်ဖွဲ့ဝင်4000ကျော်ပါဝင်မှာဖြစ်ပါတယ်။လေ့ကျင့်မှုအတွင်းအမေရိကန်လေယာဉ်တင်သင်္ဘော USS Ronald Reagan ပဲဒင်တန်မစ်ဆိုင်ဒုံတပ်ဆင်ထားတဲ့ရေတပ်ဖြတ်သင်္ဘောတွေဖြစ်ကြတဲ့ USS Stratham, USS Shepard, USS Mustang တို့အပြင်ရေချောင်းကင်းတောက်လေတပ်ဖွဲ့လည်းပါဝင်မှာဖြစ်ပါတယ်ရှင
်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာကပါတရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပါမယ်အရင်ဆုံးတော့ရခိုင်ဒေသအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်ရာရောက်တဲ့အထိမြန်မာလူညုံရေးတပ်ဖွဲ့တွေကလှုပ်ဆောင်နေတယ်ဆိုပြီးမြန်မာအစိုးရအနေနဲ့ဒီအခြေအနေတွေကိုအဆုံးသတ်ဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအတိုင်းအဝန်အနေနဲ့လည်းဒီအခြေအနေရပ်တန့်အောင်မြန်မာအစိုးရဘောပြင်းထန်တဲ့ PR တွေတစုတစည်းတည်းပေးသွားဖို့ကိုလည်းတိုက်တွန်းနေကြတာပါ။မက်ခင်ဖြူတွေးကအပြည့်စုံကိုတင်ပြပါမယ်ခင်ဗျာ
။နေပြည်တော်မှာနိုဝင်ဘာလ20ရက်နဲ့21ရက်တို့မှာကျင်းပမယ်အာရှဥရောပစီဝေးပွဲကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတက်ရောက်မယ်ဆိုတာကိုတရုတ်နိုင်ငံခြားရေးဌာနကဒီကနေ့ကြေညာပါတယ်။နိုင်ငံတော်အထက်မြင့်ကပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မဲ့ခီးစဉ်မှာတော့နိုင်ငံခြားရေးဝန်ကြီးကနိုင်ငံတကာနဲ့ဒေသတွင်းအခြေအနေတွေအာရှဥရောပပူးပေါင်းဆောင်ရွက်ရေးပဋိပက္ခဒေသတွေမှာတရုတ်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုဆွေးနွေးမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးကနေပြည်တော်မှာအစည်းအဝေးမတက်ခင်နိုဝင်ဘာလ18ရက်နဲ့19ရက်နေ့တို့မှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့မှာတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းရခိုင်ပြည်နယ်ပြည်ပခန့်တွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့မွတ်စလင်6သိန်းကျော်အရေးလဲပါမယ်လို့တရုတ်အခြေစိုက်မြမအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကသုံးသပ်ပါတယ်
။တရုတ်ကဒီပိုလမကဗမာပြည်လည်းဖြတ်မယ်ဘင်္ဂလားဒေ့ရှ်လည်းဖြတ်မယ်လေဒီပိုလမအောင်မြင်ရေးကသူတို့ကတိတ်အရေးကြီးတာ哦ဒါကြောင့်မလို့ဒီဥစ္စာအောင်မြင်ရေးဟာဥမာအဖြစ်ဗမာပြည်ရဲ့ဘင်္ဂလားဒေ့ရှ်ရဲ့အိန္ဒိယရဲ့ဒီလိုဆက်မဲ့ကော်ရီဒါကြီးအောင်မြင်မှုအတွက်ကသူတို့တိတ်အရေးကြီးတယ်အထူးသဖြင့်အိန္ဒိနာချင်းနိုင်ငံတွေမှာဒီ hot spot တွေဟာဟိုရပ်ကိုရရမယ်လေအေးကိုအေးချမ်းသွားရမယ်ဒါကြောင့်မလို့ခမရခုနားထောင်ကြည့်ဒီငင်းငန်းကြီးကိစ္စလည်းတရုတ်ကတော်တော်ကိုထဲထဲဝင်ပါနေတယ်ဒီရခိုင်အရေးလည်းတရုတ်ကဝင်ပါနေတာပဲအဲမုတ်ချပဲသူဝင်ပါပါလိမ့်မယ
်ပရိပခဖြစ်ရာရခိုင်ပြည်နယ်တွင်းမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကဒုနဲ့ဒေနဲ့ရှိနေပြီးဒီအချက်ကြောင့်ပဲရခိုင်ဒေသတည်ငြိမ်ရေးအေးချမ်းရေးကိုတရုတ်ဘက်ကထဲထဲဝင်ပါရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့လဲရခိုင်မျိုးသားပါတီရဲ့အကြီးအကဲဒေါက်တာအေးမောင်ကဆိုပါတယ
် Belt and Road Initiative ဆိုတာကိုဒီဘက်ကိုကမ္ဘာတစ်ခုလုံးကိုဖြတ်ပြက်ပြီးလုပ်လာတဲ့အခါမှာကြောက်ဖြူရင်းနှီးစခန်းတွေအထူးအခရာကျလာတယ်။အဲဒီအခါမှာတရုတ်ရဲ့နော်ဒါအိန္ဒိယသမုဒ္ဒရာတည်ငြိမ်မှုဆိုတဲ့ကဏ္ဍဟာအရေးကြီးတဲ့အခါမှာရခိုင်ပြည်နယ်ရဲ့မြောက်ပိုင်းအနောက်ပိုင်းပေါ့နော်ဒါအဲ Northern Parts မှာရှိတဲ့ဒီမောင်တိုးကူးတောင်တွေထဲမှာမတည်ငြိမ်မှုတည်နော်အိန္ဒိယသမုဒ္ဒရာနဲ့တရုတ်ရဲ့စီးပွားရေးနော်ဒါ ဟို Belt and Road မော်တူရဲ့ initiative လုပ်တဲ့ကဏ္ဍမှာတွားပြီးတော့ဒုက္ခပေးနိုင်တယ်ဆိုတာတရုတ်ဘက်ကတော်တော်လေးသိပါတယ
်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာ6သိန်းကျော်ကိစ္စဟာလူသားဆိုင်ရာကပ်ဘေးကြီးအဖြစ်ကုလသမဂ္ဂကပြောဆိုထားပြီးရိုဟင်ဂျာအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးမှုတွေမှာတော့တရုတ်ဘက်ကမြန်မာအစိုးရဘက်ကအပြတ်ရပ်တည်နေတာဖြစ်ပါတယ်အခုရခိုင်ပြည်နယ်တွင်းကမွတ်စလင်6သိန်းကျော်ထွက်ပြေးရတဲ့ကိစ္စမှာတရုတ်ဘက်ကဝင်ရောက်ဆောင်ရွက်တဲ့နေရာမှာလဲလူခွင့်ရေးနဲ့ပတ်သက်ပြီးပြောဆိုမယ်လို့မယူဆတဲ့အကြောင်းဒေါက်တာလှကျော်စောကအခုလိုပြောပါတယ
်အခုဗမာပြည်ကိုသူကဗမာပြည်ပဲဖြစ်ဖြစ်ဘင်္ဂလားဒေ့ရှ်ကိုပဲဖြစ်ဖြစ်ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးသူကူညီမှာဟာလူသားချင်းစာနာထောက်ထားတဲ့အဲသဘောနဲ့ပဲကူညီမှာဒီလူခွင့်ရေးတွေပါတယ်ဘာမှသိပြောမှာမဟုတ်ဘူ
းရိုဟင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့ကိစ္စဟာမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားအလုံးအကျုံတုံးခဲ့တာကြောင့်လို့ဆွဆွဲထားပြီးမြန်မာစစ်တပ်အကြီးအကဲတွေကိုအရေးယူတန်းခတ်ထားတဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖက်ဒရီကာမိုဟီရီနီလည်းဒီပြည်တော်မှာချင့်ပါမယ်အာရှဥရောပညီလာခံကိုတက်ရောက်ဖို့ရှိနေပြီးဒီမတိုင်ခင်ဘင်္ဂလားဒေ့ရှ်ကိုအရင်ဝင်ရောက်မှာဖြစ်ပါတယ်ခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်မှာဖြစ်ပြီးဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့လည်းတွေ့ဆုံမှာပါဘင်္ဂလားဒေ့ရှ်မြန်မာခီးစဉ်အတွင်းမှာရခိုင်မြောက်ပိုင်းဒေသအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့ဥရောပကော်မရှင်ကကြေညာထားပါတယ်ရှင
်ဒါတော့တရုတ်နိုင်ငံရဲ့ဝန်ကြီးမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနောက်တစ်ပတ်အတွင်းတွားရောက်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကြေညာလိုက်တဲ့အပေါ်ကြိုတင်သုံးသပ်ချက်ကိုမတ်သင်္ကေတိုက်တင်ပြခဲ့တာပါအခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးတပ်ဖြတ်ရရောက်တဲ့အထိမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကလှုပ်ဆောင်နေတယ်ဆိုပြီးမြန်မာအစိုးရအနေနဲ့ဒီအခြေအနေကိုအဆုံးသတ်ဖို့နိုင်ငံကလူအခွင့်အရေးအဖွဲ့တွေကတိုက်တွန်းနေတဲ့အကြောင်းတော့မက်ခင်ဖြူတွေကပြောပြမှာပ
ါနိုင်ငံကလူအခွင့်အရေးအဖွဲ့တွေဖြစ်ကြတဲ့ Fortify Rights နဲ့အမေရိကန်ပြည်ထောင်စု Holocaust Memorial ပြလိုက်တို့ပူးပေါင်းပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစင်ကစားတစ်စောင်ဒီကနေ့ထုတ်ပြန်ရမှာရခိုင်ပြည်နယ်အတွင်းလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်ရာရောက်တဲ့အထိစိုးရွားခဲ့တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ Fortify Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Amy Smith ကအခုလိုရှင်းပြပါတယ
်။ This report is based off of a year-long investigation into atrocity crimes that took place in Rakhine State and what we found were mass
ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့စိုးရွားတဲ့ရက်စက်ကြမ်းကြုတ်မှုအခြေအနေတွေနဲ့ပတ်သက်လို့တနစ်ကြာလေးလာတွေ့ရှိချက်တွေကိုဒီအစီရင်ခံစာထဲမှာဖော်ပြထားတာပါ။လူတွေကိုအဆုတ်လိုက်အပြုံလိုက်တပ်ဖြတ်ခံရတာအမျိုးသမီးတွေဆိုရင်လည်းအုပ်စုလိုက်မတရားပြုကျင့်ခံရတာတွေကျေးရွာတွေရွာလုံးကျွတ်မိရှို့ဖျက်ဆီးခံရတဲ့အခြေအနေတွေဖြစ်ခဲ့တာကိုကျွန်မတို့တွေ့ရှိရပါတယ်။ဒါတွေကပြစ်ခဲ့တဲ့နှစ်အောက်တိုဘာလတုန်းကတကြိမ်နဲ့အခုနောက်ထပ်ဒီနှစ်ဩဂုတ်လမှာတကြိမ်ဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုသူတည်တနာလုပ်ထားတာပါ။ကျွန်မတို့ရဲ့တွေ့ရှိချက်တွေအရလူမျိုးရုံးတပ်ဖြတ်ရာရောက်တဲ့အထိဆိုးရွားတဲ့လူအခွင့်အရေးချုပ်ဖောက်မှုတွေရှိနေတယ်ဆိုတဲ့အထောက်အထားတွေတွေ့ရပါတယ်
။အလားတူပဲနိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကလည်းမြန်မာလူမျိုးရေးတပ်ဖွဲ့တွေကရင်းကြော်ရီပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့လှုံ့ဆော်တဲ့အထောက်အထားတွေတွေ့ရပြီးဒီအထဲမှာအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာမတရားပြုကျင့်တာကိုနီလန်တစ်ခုအဖြစ်အနေနဲ့စနစ်တကျကျူးလွန်နေတာတွေ့ရတယ်လို့ Human Rights Watch အဖွဲ့ကသူတေသည် Sky Wheeler ကပြောပါတယ
် One of the ways that the ethnic cleansing campaign was conducted was through the use of rape sexual violence
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့ကြိုးစားရမြန်မာတုံးတဲ့နီလန်တစ်ခုကတော့လိမ်ပိုင်းဆိုင်ရာမတရားပြုကျင့်တာပဲဖြစ်ပါတယ်။လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အမျိုးသမီးမင်းကလေးငယ်တွေနဲ့လူမှုအတိုင်းအဝန်းတစ်ခုလုံးကိုထိတ်လန့်တုံ့လောက်သွားအောင်ကိုယ့်အိမ်ကိုမပြန်ရဲလောက်အောင်သူတို့စိတ်ထဲအာရုံထဲမှာမေ့ပျောက်မရနိုင်တဲ့ကြောက်ရွံ့ထိတ်လန့်မှုတွေခံစားရအောင်လုပ်တာပါ
။ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကစနစ်တကျကျူးလွန်ခဲ့တဲ့တပ်သေးအထောက်အထားတွေအများပြားရှိတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါ။ရခိုင်ကြပ်ပြီးကော်မရှင်အဖွဲ့ဝင်တူဦးဖြစ်တဲ့ဦးဝေလွင်ကတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့သာအခြေအနေမှန်ကိုအတိအကျပြောဆိုနိုင်မှာဖြစ်တယ်လို့ပြောပါရယ
်ကျွန်တော်တို့အနေနဲ့တွားတဲ့အချိန်ကာလလည်းတူတယ်ကျွန်တော်တို့နေရာလည်းဟုတ်ဤမဟုတ်ဤဆိုတော့စမ်းစစ်နိုင်တဲ့ mechanism ရန်ဒီယမ်လည်းကျွန်တော်တို့မှာမရှိဘူးမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒါကိုဟုတ်ဤမဟုတ်ဤဆိုတာကိုယတိပြတ်ပြောဖို့အတွက်အင်ဗတာကိုခက်ခဲပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့ကော်မရှင်ထဲမှာဘာအကြံပြုထားလဲဆိုလို့ရှိရင်ဒီဟိုပါလေဟိုဒီလိုကြီးစိတ်ချရတယ်ဘက်လိုက်မှုကင်းတယ်ကျွန်တော်တို့စုံစမ်းဆက်ဆင်းမှုတခုတော့လိုအပ်ပါတယ်လို့ပြောပါတယ်နော်ဒါဟာကျွန်တော်နိုင်ငံခြားကလာမယ်လို့ပြည်တွင်းကလာမယ်လို့ကျွန်တော်တို့လူတို့နေရာတို့ကျွန်တော်တို့မပြောဘူးစုံစမ်းဆက်ဆင်းမှုတရားလိုအပ်တယ်ဆိုတာတော့ကျွန်တော်တို့ကော်မရှင်မှာဖော်ပြထားပါတယ်အဲ့ဒီစတန်ဒါအကြိမ်မဲ့ကျွန်တော်ထပ်ပြီးပြောချင်ပါတယ်
လူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်အတွင်းရဲဆက်ကြမ်းကြုတ်မှုအခြေအနေတွေအဆုံးသတ်အောင်မြန်မာအစိုးရအနေနဲ့တာဝန်ယူဆောင်ရွက်ရမှာဖြစ်ပြီးတစ်ချိန်တည်းမှာလည်းနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဒီအခြေအနေကိုရပ်တန့်အောင်မြန်မာအစိုးရဘက်မှပြင်းထန်တဲ့ဖိအားတွေတစုတစီတည်းပေးသွားရလိမ့်မယ်လို့ပြောပါရယ
် We need to see immediate action. We need to see the international community not just condemning what is going on.
ချက်ချင်းလည်းငယ်အရေးယူဆောင်ရွက်မှုတွေလိုအပ်ပါရယ်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့စကလုံးတွေနဲ့ဝေဖန်နေုံနဲ့မပြီးပဲဒီချိုးဖောက်မှုတွေရပ်တန့်အောင်နှီးလန်းရှာဖွေပြီးတော့လက်တွေ့ကျကျဖိအားပေးလှုပ်ဆောင်ဖို့လိုပါတယ်။ဒီသတင်းပါထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson မြန်မာနိုင်ငံကိုတွားရောက်ခဲ့တယ်လို့အထက်ကကြားတဲ့အစိုးရအရာရှိတွေနဲ့လည်းတွေ့ဆုံပြီးတော့ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေရပ်တန့်အောင်တာဝန်ခံမှုရှိအောင်ဖိအားပေးပြောဆိုခွင့်ရခဲ့ပါတယ်။ဒီအခြေအနေတွေချက်ချင်းရပ်တန့်ဖို့လိုအပ်တယ်ဆိုတာကိုသူ့အနေနဲ့အမေရိကန်အစိုးရကိုရောတခြားကမ္ဘာတဝန်းကအစိုးရတွေကိုပါတိုက်တွန်းပြောဆိုနိုင်ဖို့မျှော်လင့်ပါတယ်။
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအခြေအနေတွေနဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတဲ့အထိအခြေအနေတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုအရာရောက်တာကြောင့်အဓိကတာဝန်ရှိသူတွေအပေါ်မှာပြစ်မှတ်ထားတဲ့တန်ခတ်အရေးယူမှုတွေချမှတ်ဖို့နဲ့မြန်မာနိုင်ငံအပေါ်မှာလက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းပြောဆိုနေတာပါလက်ရှိအခြေအနေကိုပြစ်မှုဆိုင်ရာနိုင်ငံတကာခုံရုံးကိုတင်နိုင်တဲ့အထိကြိုးပမ်းသွားဖို့လည်းသူတို့ကတိုက်တွန်းထားပါရဲ့ရှင်
မကင်ပြည်တွေစူးစီးတင်ပြခဲ့တာမှာထိုင်းနိုင်ငံမှာတည်တံပြပေးခံနေရတဲ့မြန်မာလူသမားနှုတ်ဦးရဲ့အမှုနောက်ဆုံးအခြေအနေမတင်ပြခင်နေပြည်တော်မှာအဖမ်းဆီးခံရတဲ့တရင်တော့တွေရဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်နေပြည်တော်လွှတ်တော်အဆောက်အုံကိုအဝေးဒိန်ဒရုန်းယာဉ်နဲ့ရိုက်ကူးဖို့ကြိုးစားတာကြောင့်ဖမ်းဆီးခံရတဲ့နိုင်ငံသားတရင်တော့3ဦးအမှုကိုဒီကနေ့ဒီနေပြည်တော်တရားရုံးတစ်ခုမှာရုံးထုတ်ကြားနာပါတယ်ပြီးခဲ့တဲ့တရင်ဘက်ကလေကြောင်းပြန်တမ်းမှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်2လစီချမှတ်ထားပြီးအခုတော့သွင်းကုန်ထုတ်ကုန်ပုံမှန်ဆွဲချက်နဲ့ထပ်မံစစ်ဆေးနေတာပါဒီအကြောင်းကို VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်အော်တိုဘာ29ရက်မနေ့ပိုင်းကနေပြည်တော်လွတ်တော်ဆောင်နီမှာဝေတိန်ဒရုန်းလွတ်တင်ရိုက်ကူးဖို့ပြင်ဆင်တဲ့ Tracking နိုင်ငံခြေဆိုင် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတော့အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတော့တို့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော့ကောင်းနိုင်ဆိုးနဲ့ရှင်ပေါင်းတို့ကိုနိုဝင်ဘာ10ရက်နေ့ကလေကြောင်းပြန်လည်မှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်2လချမှတ်ခဲ့ပါတယ်ဒီကနေ့မှာတော့တင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှိကိုစစ်ဆေးဖို့ဒုတိယကြိမ်ရုပ်ထုတ်ရမှာတရားလိုကိုစတင်စစ်ဆေးပါတယ်ရှင်နေရီဘက်ကလည်းလေကြောင်းပြန်နှံမှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်ချမှတ်ထားတဲ့အတွက်တင်းကုန်ထုတ်ကုန်ဥပဒေကိုရပ်ဆိုင်းပေးဖို့ရှောက်လဲချက်တင်ခဲ့တယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ
်အခုစတာကတော့အဲ့ဆေးရုံပေါ့ဗျာဒီလိုကဆဲတင်နေရဲပေါ့နော်သူတို့ဖမ်းဆက်တင်နေရဲအဲ့ရဲရှင်နေတဲ့အချိန်မှာလည်းဘာပေါ့လဲဆိုတော့ဒီလူတွေကိုဒရုန်းလွတ်တယ်နဲ့အမှုနဲ့ထောက်နှလားချပြီးပြီရှာပေါ်လေကွာ။ဟိုရှိတခါဒီ drone နဲ့ပတ်သက်လို့ပဲဟိုအပြစ်ပေးပြီးပြီ။ဒီ drone နဲ့ပတ်သက်လို့ပဲဒီ drone ကိုတရားဖို့ပြင်လာမှုဆိုပြီးတော့ထပ်ပြီးတော့ဟိုလိုက်တာဟာနော်ဒီတရားစွဲတာဟာဒုတိယကိုပြစ်မှုတစ်ခုအတွက်နှစ်ခါအပြစ်ပေးတဲ့ WGO ပါတီကဥပဒေဖောက်ထဲမှာရောက်နေပါလေ။အဲ့ဒါကြောင့်မလို့ဒီအမှုကိုအခုရက်ပြီးတော့တခါတည်းစွပ်ပေးပါဆိုပြီးတော့အဲ့တော့အဲ့ဒီဟာကိုတရားရုံးကနေတင်းလာနေကြရင်ကျေကျေပြတ်ပြတ်ရှောက်လေးပြေးပြီးတော့ရှားနာမယ်ပေါ့ဗျာ။
ဒီနေ့ရုံးထုတ်ခြင်းမှာတော့မလေးရှားနိုင်ငံသူမောက်ကျွိုင်လင်းကအမှုနဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ
် So to be honest every day when we turn up
ချင်းပြောရရင်တော့တရားရုံးကိုထွက်လာတိုင်းကျမတို့ဘာတွေဖြစ်နေလဲဆိုတာဘာမှကိုမသိပါဘူးသူတို့ရဲ့တရားရေးစနစ်ကိုလည်းကျမတို့တကယ်ကိုနားမလည်ပါဘူးသူတို့ဘာသာစကားကိုလည်းကျမတို့နားမလည်သူကျမတို့ကိုလည်းဘာမှရှင်းပြတာလည်းမရှိပါဘူးပထမရုံးချင်းကာလတွေကဆိုရင်မိသားစုတွေရှင့်နေတွေနဲ့တောင်ပေးမတွေ့ခဲ့ပါဘူးကျမတို့အနေနဲ့ဘာကူမှရေးရနားလည်တာမရှိသလိုသူတို့ဘက်ကရှင်းပြပြောဆိုတာလည်းမရှိဖြစ်နေပါတယ်ဒါကကျမတို့အတွက်တကယ်ကိုအကြီးအမားဆုံးပြဿနာပါပဲ
စင်ကာပူနဲ့မလေးရှားတရင်းနောက်တွေတဲ့သက်ဆိုင်ရာတန်ယုံတွေကလည်းဒီကနေ့လာရောက်ခဲ့ကြပါတယ်ထောင်ထဲမှာတော့မျိုးသား3ဦးကနေထိုင်ရတာအဆင်ပြေပြီးမလေးရှားနိုင်ငံသူအမျိုးသမီးမောက်ချွိုင်လင်းကတော့အခြားချင်းသားတွေနဲ့ရောနှောနေထိုင်ရတာဖြစ်လို့အဆင်မပြေတဲ့အကြောင်းကွန်နိုင်ဆိုးရဲ့မိသားစုဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ကိုရဲထုကပြောပါတယ
်အဲကျွန်တော်သွားတွေ့တဲ့ထောင်ဝင်လာမှာတော့သူတို့3ယောက်ကတက်တက်တိုက်တိုက်ပေးတာမျိုးဂျုံအဲ့ဒါတားရင်လည်းရောနှောပြီးမထားဘူးပေါ့နော်ဟိုသူတို့တော်တော်လေးအဆင်ပြေပါတယ်ဒီမျိုးသမီးဖြစ်တဲ့ Mock Twinling နဲ့ကျွန်တော်စကားပြောတဲ့အခါမှာသူကဒီတခြားသောမျိုးသမီးယာဆိုတားရင်လည်းသူထားထားတယ်ပေါ့နော်ည9နာရီကနေမနေ့4နာရီတူဟိုနမတ်စင်ပုံစံအော်ရတယ်သူတို့ပုံစံအော်သူကောင်းမအဲ့ရအောင်လို့ပြောတယ်သူတို့အဲ့ဒါတော့အခက်အခဲဖြစ်တယ်ပေါ့နော်ကြာရင်သူကျမ်းမာရေးကြည့်ကြမှာစိုးရင်ရတယ်
ဆက်လက်ဆွဲဆိုခံထားတဲ့တွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှိမှအပြည့်ရှိရင်တော့ထောင်နဲ့3နှစ်ပြည့်စင်ငွေတန်ဖြစ်စီချမှတ်ခံရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ပါရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေတာတွေကိုစောင့်ကြည့်စစ်ဆေးဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နှိမ့်ကျသွားတဲ့အကြောင်း ကမ္ဘာတဝှမ်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစင်ကစားကဖော်ပြလိုက်ပါတယ်။အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့တစ်ချိန်တည်းမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချောင်းပေးဖို့လိုအပ်နေပြီလား။အွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုဥစားပေးတင်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားလို့ရပါတယ်။စနေနေ့ကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
လာမယ့်စနေည VOA တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့လေကျွန်းလူသတ်မှုရဲ့နောက်ဆုံးအခြေအနေကိုလည်းကြည့်အောင်ပါ။ဗြိတိသျှလူငယ်နှစ်ဦးဖြစ်တဲ့ဟန်နာဝေးထရစ်နဲ့ဒေးဗစ်မေလာတို့တပ်ဖြတ်ခံရပြီးနောက်တည်တံအပြစ်ပေးခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံနဲ့ပတ်သက်လို့အစိုးရရှေ့နေတွေဘက်ကရှောင်လဲချက်ပြန်တင်ဖို့ကိုရပ်ပိုင်းမဲ့လိုတဲ့အချိန်မှာပဲဒီအမှုနဲ့ပတ်သက်လို့တရားရုံးကမကြာမီဆုံးဖြတ်ချက်ပေးတော့မယ်လို့မျှော်လင့်ထားတဲ့အကြောင်းတရားခဏ်တွေရဲ့ကြိုးဆောင်ရှေ့နေတွေကသုံးသပ်ပါတယ် VOA သတင်းတော့မအေးမာကဒီအကြောင်းသတင်းပေးပို့ထားပါတယ
်ဗြိတိသျှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုဩဂုတ်လ21ရက်နေ့မှာတော့ကော့ဆမွေတရားရုံးကနေတဆင့်ပိုင်းဘဟုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကအယူခံကိုလက်ခံခဲ့ပါတယ်။ဒီအယူခံနဲ့ပတ်သက်လို့အစိုးရရှေ့နေတဲ့ဘက်ကရှောက်လဲချက်ပေးရမယ့်ရက်ဖြစ်တဲ့နိုဝင်ဘာ22ရက်နေ့နီးလာချိန်မှာတော့တရားရုံးအနေနဲ့ဒီတစ်ချိန်မှာတော့ဆုံးဖြတ်ချက်ချလိုက်မယ်လို့ယူဆရတဲ့အကြောင်းတရားခဏ်လေးရဲ့အကျိုးဆောင်ရွက်နေတဲ့မြန်မာတန်ရုံးရဲ့ဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။22ရက်7လ2019မှာသူတို့ဘက်ကနေပြီးတော့အယူခံခုကလျှောက်လဲချက်အစိုးရရှိနေဘက်ကတင်ရမှာပါအဲ့ဒီဟာကဒုတိယအကြိမ်ဖြစ်တဲ့ကြောင့်မို့တကယ်လို့မတင်ဘူးဆိုရင်လည်းဒီတရားရုံးနေနဲ့ရုံးနာမှာရောက်နေတဲ့မူလအမှုတွေစာမျက်နှာ4000ကျော်နဲ့အယူခံအင်္ဂလိပ်ဘက်ကတင်တဲ့ဒီအယူခံလျှောက်လာတွေကိုကြည့်ပြီးတော့တင်တော်တဲ့အမိန့်တစ်ခုဆုံးဖြတ်ဖို့အတွက်ကိုတရားရုံးကသုံးသပ်ပါလိမ့်မယ်အမှန်ကတော့တစ်ကြိမ်ရှိတော့ပါပြီအရင်တစ်ကြိမ်နဲ့တခါချီတူပြီးဆိုတော့ဒီတစ်ခါဆိုတော့တရားရုံးကဆုံးဖြတ်လိမ့်မယ်လို့အင်္ဂလိပ်မျှော်လင့်ပါတယ်ခင်ဗျာ
မြန်မာတန်ရုံးကတန်မတ်ကြီးရဲ့ညွှန်ကြားချက်အရလေကျောမှုနဲ့ပတ်သက်လို့မကြခင်မှာတရားရုံးရဲ့ဆုံးဖြတ်ချက်ဟာအကောင့်ဖြစ်လာမလားအစိုးရဖြစ်လာမလားဆိုတာမသိနိုင်ပေမဲ့လူငယ်နှစ်ဦးအတွက်နောက်ထပ်အယူခံတွေတင်ဖို့အတွက်အစဉ်အသင့်ပြင်ထားခိုင်းတယ်လို့လည်းဆိုပါတယ်
။တာအမကြီးနဲ့စကားပြောဖြစ်တာကတော့တရားနဲ့ပတ်သက်လို့အင်္ဂလိပ်ဘက်ကအကောင့်အစိုးနှစ်ခုအတွက်ထားမယ်။အကောင့်နဲ့ဆိုရင်လည်းတန်ရုံးအနေနဲ့ဒီမြန်မာနိုင်ငံသားကိုဆောင်ရွက်ပေးဖို့နောက်တစ်ခါမကောင်းမှုဆိုရင်လည်းဒီနိုင်ငံတော်ဘုရင်အထိဒီအယူခံဆောင်ရွက်မဲ့ကိစ္စတွေအတွက်ကြိုတင်ပြင်ဆင်ထားမယ်ဆိုတဲ့အမှတ်ကြီးညွှန်ကြားချက်တော့ရှိပ
ါရှေ့ပြောင်းလို့တမခံမှန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူသတ်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှုတ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံကော့ဆမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကမှထိုင်းနိုင်ငံကော့ဆမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးဖြစ်တဲ့အဖြစ်တည်တံပေးခဲ့ပြီးဗန်ခွန်အကျဉ်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်
ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာမကြာခင်ဒုတိယနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအဲ့ဒီမှာတော့ကျမ်းမာရေးကဏ္ဍဥဝန်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလှတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့ဂျာတာပရင်းနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဂျမ်းမာယီကန္နာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
လွန်ခဲ့တဲ့2017ကနေဒီနေ့အထိပေါ့ကချင်ပြည်နယ်မှာတိုက်ပွဲတွေပေါင်းမြောက်များစွာပေါ့နော်အချင်းပေါင်း3000
တိုင်းသားဒေသတွေကအချင်းဒီအသေးစိတ်ကိုမကြခင်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကန္တအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ဆဲကျော်သက်စိတ်ကြပြဿနာကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်ဆင်ဂျိုသက်တွေမှာစိတ်ကြလက္ခဏာအတွေ့ရများလာတာကိုကာကွယ်ဖို့အတွက်မိသားစုဝင်တွေနဲ့ကျောင်းတွေမှာပညာပေးရေးကိုအဓိကထားလှုပ်ဆောင်သင့်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကပြောနေပါတယ်ဒီအကြောင်းစိတ်တက္ကသိုလ်တက်စိတ်ကျန်းမာပညာဌာနပါမောက္ခဌာနမှူးဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
ဟုတ်ကဲ့ပမောခဒေါက်တာတင်ဦးခင်ဗျာဒီဆဲကျော်သက်ရွယ်မိန်းကလေးတွေမှာအထူးသဖြင့်ပေါ့ဆရာနော်ဒီစိတ်ကြယောဂလက္ခဏာတွေအတွေ့များလာတဲ့အကြောင်းကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒါကိုကာကွယ်နိုင်ဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်ဆရာကြီးဒီစိတ်ကြယောဂလက္ခဏာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်ဖို့ဘာတွေအဓိကထားပြီးတော့လုပ်တင်လဲဆရာကြီး
စိတ်ကြမှခြင်းဆိုတာစိတ်ယောဂစိတ်ကြကြတာဖြစ်စီချမ်းနဲ့စိတ်မကြမ်းတာဖြစ်စီဖြစ်တာလည်းအကြောင်းမျိုးမျိုးကြောင့်ပေါ့ခန္ဓာကိုယ်ကြလည်းဖြစ်တယ်၊ဒီတိုင်းဆိုင်ရာကြောင့်ဖြစ်တယ်၊စိတ်ကိုင်းဆိုင်ရာကြောင့်ဖြစ်တယ်၊အပေါင်းအကျင့်ဖြစ်ပြီးမှုတွေကြောင့်ဖြစ်တယ်။အဲ့ဒါတွေကိုမဖြစ်ခင်ကြိုတင်ကာကွယ်လို့ရတာပေါ့။အဓိကတော့ပြင်မချက်တာကတော့ဒီကလေးကိုမွေးရရပေါ့။အခုပြည်ရဲ့ကိုယ်ဝန်ဆောင်အချိန်လေးကစိတ်ရကိုယ်ကစမ်းမအေးကောင်းအောင်ခင်းကြရမှာပေါ့။ပုံမှန်ပြတာ၊ဒီအတက်ကတော့ရည်ရွယ်ထိုးတာ၊အပတ်တော့ဒီကိုပုံမှန်စားတာ၊အချိန်ပုံမှန်ပေါ့။ဒါမိကြည့်ကြမှာမကလေးကြမ်းမှာပေါ့။အဲ့ဒီကလေးငယ်စဉ်တည်းကမကြမ်းနိုင်လေ။ကလေးကိုကြည့်သွားလို့ဆိုရင်ကြည့်ရရင်ကလေးကစိတ်ကြတာဖြစ်စီအစာရောဂါတွေဖြစ်နိုင်တယ်။နောက်ပြီးတော့ကလေးကိုကြည့်ကြည့်တာလည်းအရေးကြီးတာပေါ့။ဒါပေမဲ့ကလေးငယ်ချိန်မှာကြည့်ကြည့်တာမတက်ရင်ဒါမှမဟုတ်ရင်ကလေးကိုပြစ်ထားတယ်လို့မျိုးဖြစ်တာမျိုးခါလေးကတချို့ကလေးတွေကအပြင်းချုပ်ခံရတာပေါ့နော်။စိတ်ပိုင်းဆိုင်ရာခန္ဓာကိုယ်ကနေမြင့်မှန်းခံရတာမျိုးအဲ့လိုမျိုးတွေမဖြစ်အောင်ပေါ့။နောက်ပြီးတော့အမေတွေအဖေတွေကလည်းမိသားစုတွေမှာငုံငုံချွေချွေပေါ့။အခုခေတ်ကနောက်ပိုင်းမှာဖြစ်လာလို့ဆိုအဖေရောမိရောအလုပ်တွေများလာကလေးတွေကိုမကြည့်နိုင်ဘူးအချိန်မပေးနိုင်ဘူးအချိန်မပေးနိုင်တော့အနည်းငယ်တော့ကလေးတွေကစိတ်ပိုင်ဆိုင်ရာထိခိုက်မှုကြတာပေါ့အဲ့ဒီအမေကြီးနေနဲ့လေကလေးတွေကိုဘယ်လိုပြုပြထောင်ရမလဲဆိုတာလေ့လာနေတာပေါ့ခါလေးကကျွန်တော်တွေ့နေရတာပေါ့ကလေးတွေကိုကိုယ့်ရဲ့ဒေါသနဲ့ကြီးဟိုက်ပြီးဆုံးမတာမျိုးအဲ့လိုဆိုရင်တော့ကလေးတွေရဲ့စိတ်ပိုင်ဆိုင်ရာထိခိုက်မှုဖြစ်သွားရင်ကြည်လာလို့ကျန်ဒီကလေးတွေကစိတ်ဓာတ်ကျတာဖြစ်စီတခြားသိရတာပြဿနာလေးဖြစ်စီဖြစ်လာနိုင်တာပေါ့နော်အဲ့ဒီတော့ဒီမှုရစီဒီအရက်ဒီအဲ့အရာကိုရှောင်နိုင်အောင်ပေါ့လုပ်ပေးတယ်လေ။ကျောင်းဒီမှာဖိကျမကြီးအပြိုပွဲလုပ်တာတို့တက်ွက်ထဲမှာဟောပြောပေးလိုက်တာအဲ့အရာတွေတော့လုပ်တင်တာပေါ့နော်
။ဟုတ်ကဲ့ဆရာကြီးဒီကျောင်းတွေမှာစိတ်ကျမကြီးနဲ့ပတ်သက်ပြီးတော့လုပ်ဖို့ကဘာကြောင့်အရေးကြီးရလဲဆရာကြီ
း။ကျမကြီးလို့ဆိုလိုက်လို့ရှင်တွေကခန္ဓာကိုယ်ကျမကြီးပဲခေါင်းနဲ့ရောက်လာပြီးစိတ်ကျမကြီးတစ်ခါတည်းမိထားတာမျိုးရှိတတ်တာ။ဒါပေမဲ့လူမှုမီးရမျိုးရှိတတ်တာပေါ့နော်။စိတ်မကျန်းမာမှုပေါ့နော်ကျွန်တော်တို့စိတ်ယောဂဖြစ်စီစိတ်မကျန်းမာတာဖြစ်စီဒီကျောင်းသားလူငယ်တွေတပည့်အရွယ်တွေမှာဆန့်ကျင်တယ်ပေါ့ဥပမာဆိုကြောက်တဲ့ယောဂါတွေသူ့ရင်တဲ့ယောဂစိတ်ဖိရိယာတွေဆိုအဲ့ဒီငယ်ကြီးတွေကလည်းဆန့်ကျင်တယ်ပေါ့အဲ့ဒါကိုကြည့်ထားမိတယ်ဒါဆိုကျွန်တော်တို့ဆိုစကားလေးရှိတာကျောင်းနေပြောရေးစာတော်ရမိတယ်လေဆိုတာကတော့ကျောင်းမှာပြောရှင်ရတဲ့စိတ်ကျန်းမာမှုပြတာပေါ့နော်အဲ့မှကြွားစာလိုက်တယ်ပေါ့ကျွန်တော်တို့စိတ်ကျန်းမာရေးနဲ့ဒီကျောင်းသားတယောက်ရဲ့စာလိုက်နိုင်မှုအောင်မြင်မှုကဒါရဲ့အချို့ဆက်ဆက်နေပေါ့သူတို့ကျောင်းသားလူငယ်ဆိုတာတော့သူရဲ့ကိုယ်ရည်ကိုယ်စည်းကကွန်မြူနီတီရဲ့ပေါ့ဆက်ရှိနှစ်ကျော်ထိကတော့ပုံကျူလာတာပေါ့အဲ့တော့အဲ့ဒီချိန်မှာဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေ ရှိနေနေဆိုရင်တော့သူကိုယ်ကိုယ်သူရအားနေနိုင်တယ်ပေါ့နော်ဒါကြောင့်အဲ့ဒီအချိန်မှလည်းတောင်းသားလူငယ်တွေရဲ့စိတ်ကြမ်းပါရေးရအရေးကြီးအောင်ပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီကြောင်းသားလူငယ်တွေအတွက်ရည်ရွယ်ပြီးတော့ပါဆရာနော်ဒီကြောင်းစိတ်ကြမ်းပါရေးဟောပြောပွဲတွေလုပ်တဲ့နေရာမှာအဓိကဘာတွေလုပ်တင်လဲဆရာ
ကိုယ်တော်ဆရာတော့မြန်မာနိုင်ငံမှာကြောင်းကျမရေးအတွက်တော့လုပ်နေတာပေါ့နော်ဒါပေမဲ့အဓိကတော့ခန္ဓာကိုယ်ကျမရေးအတွက်ပဲအဓိကထားလုပ်နေတာပေါ့နော်ဆိုတော့စိတ်ကျမရေးပညာရှင်တွေကလည်းအရေးအတွက်နေတယ်ဒီပြင်းပြမလို့နိုင်ဒါပေမဲ့ကြောင်းကျမကြီးလက်ဆွဲစာအုပ်ပေါ့နော်အမှန်တော့စိတ်ကျမကြီးအပိုင်းတစ်ချို့ပါတာပေါ့နော်ဒါပေမဲ့ကျေကျေပြန့်ပြန့်အများကြီးမပါနိုင်ဘူးပေါ့ကျွန်တော်တို့ဘာလို့လုံးဝလေး၃နှစ်လောက်ကကြောင်းတစ်ချောင်းမှာတော့အဲ့စိတ်ကျမကြီးနဲ့ပတ်သက်ပြီးကြောင်းကျမကြီးကိုခလေးရဲ့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးပညာပေးရလုပ်ခဲ့ကြတာရှိတာပေါ့အဲ့ဒါတော့ဘာမလို့ဒီလိုတိုင်းကြနေလို့လားပေါ့ဒါဆိုတော့ကြောင်းကျဆရာမကြီးကဒီကြောင်းသားလူငယ်ကြီးရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုနားလည်မှဒီကျောင်းသားတွေကိုဆက်ဆံတဲ့နေရာမှာပို့ပြီးတော့ကျောင်းသားတွေအတွက်ကိုစိတ်ကျမ်းမာရေးပိုကောင်းနေတော့
ဟုတ်ကဲ့ဆရာဒီကျောင်းတွေမှာဒီဖြစ်နိုင်တဲ့အနေအထားလုပ်နိုင်တဲ့အနေအထားတွေကိုဥပမာလေးနဲ့နည်းနည်းလေးထပ်ရှင်းအောင်ရှင်းပြပေးပါလား
ဥပမာဆိုတာဆိုကျွန်တော်ဒီပုဂ္ဂိကကျောင်းတွေမှာပေါ့နော်တချို့အနေချင်းကျောင်းတွေမှာပဲဖိကနေတာအကင်းကျက်တယ်ဆိုင်ရန်အောင်ချက်ကအားကောင်းတယ်ပေါ့နော်အဲလိုကျောင်းတချို့အဲဆိုကျွန်တော်ကစိတ်ကျမ်းမာရေးဖိကန်ဖွင့်နေတော့အဲဒီကျောင်းမှာတက်ပြီးတော့တချို့ပေါ့နော်ကျွန်တော်ဒီမှာဒီစိတ်ကြည့်လို့တော့လာပြတယ်လို့ကလေးတွေရှိတာပေါ့အဲ့မှာမာပြည့်ရလဲတချို့ကျောင်းတွေမှာဆိုရင်ဒီလိုကျောင်းမှာသူကြီးကိုရဆယ်တဲ့နေမှာတော့ဘုံကြီးညိုင်းထွက်စေချင်တော့အချိန်တအားတင်းကျက်တယ်ဥပမာတစ်ခုနဲ့ပြောမှာဆိုတော့အဲ့ကျောင်းတစ်ကျောင်းဆယ်ကရက်စက်လေးတွေကကျောင်းလာတဲ့ခါကျရင်မိန်းကလေးတွေကတော့မကြည့်အောင်လို့ပြောတယ်အဲ့ဒီမိန်းကလေးတွေရှိရင်ခေါင်းငုတ်ပြီးသွားမှာပေါ့အဲ့ဒီခေါင်းငုတ်မသွားမလဲကြည့်ရဆိုရင်အစ်စ်လေးကကြည့်တယ်သူတို့ကတော့ဒီလိုမျိုးအတားအကျဉ်းချက်တယ်ဒါကသဘာဝကျမကျဆရာသင်္ခါပြင်တာပေါ့နော်တော့ဒါကြောင့်ဒီစိတ်ကျမကြီးပြဿနာနဲ့ပတ်သက်ပြီးကျောင်းမီမှာဆိုတော့ဒီကဒီ program တွေဆွဲပြီးတော့ဖွင့်တင်တာပေါ့အဓိကစိတ်ကျမကြီးဆိုတာဘာလဲဆိုတာကျောင်းသားလူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာခံစားချက်အကြောင်းတွေသူ့ရဲ့အရွယ်အလိုက်ခံစားချက်အကြောင်းတွေသူ့ရဲ့စိတ်မကျမ်းမာလို့ဆိုရင်လည်းစိတ်မကျမ်းမာတာကိုသိနိုင်အောင်ပေါ့ဆရာဆရာမကြီးလည်းပြောကြမယ်ကျောင်းသားလူကောင်းမှုတွေပြောကြမယ်မိသားစုပြောကြမယ်စိတ်မကျမ်းမာတာစိတ်ယောဂဆိုတာရှင်းပြမဟုတ်ဘူးပေါ့နော်စိတ်မှမဟုတ်ဘူးအဲ့လိုငြင်းငြင်းစင်းနေတဲ့သူတို့သိသွားတော့မှဒါကြီးကိုကာမယောဂဆိုတဲ့သင်္ခါရတွေဆောစောတည်ဆောစောကုရယ်ဆိုရင်ဒီတလေးတွေအတွက်ကိုပို့ပြီးတော့ရက်လက်ကောက်ပါပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောကျောင်းတွေမှာဒီဖြစ်တဲ့ဥပမာလေးတွေရှိသေးလားဆရာ
ခါလီချင်းမငြင်းတဲ့ကလေးတွေပေါ့နော်ကျွန်တော် attention deficit hyperactivity disorder လို့ခေါ်တော့ဒီကလေးကြီးလည်းမငြင်းဘူးအဲ့ဒါဆိုရင်ကျမနေနေဒီဟာကိုမနားမလည်ထားလို့ဆိုရင်ဒီကလေးဆိုးတယ်လို့ပဲထင်ပါပေါ့ဆိုးတယ်လို့ဆိုရင်လည်းကလေးကိုအပြစ်ပေးတာဆိုကလေးကပို့ပြီးတော့အခက်ခဲတွေ့နေတာပေါ့အဲ့လိုပဲအချို့ကလေးတွေမှာလမ်းကြီးကျဆိုတာကျွန်တော်ခေါ်တာပေါ့နော်သူကဟိုမလိုက်နိုင်တဲ့နေရာမှာအချို့ area မှာတချို့ဆိုရင်ကြီးနေတာကိုမလိုက်နိုင်ဘူးပေါ့နော်တချို့ကျတော့ဖတ်တာမလိုက်နိုင်ဘူးအဲ့လိုမျိုးကြဥပမာပြောတာပေါ့အဲ့လိုကလေးတွေမှာအပြစ်များတယ်စိတ်ပိုင်းဆိုင်ရာပြဿနာကြီးရောဂါကြီးကိုကျင်းညာပေးမယ်ဆိုလို့ဆိုရင်ကိုယ်ကလေးတတိထားမိလားပဲကိုယ်ကလေးထားမိလားလို့ဆိုရင်ဒီကလေးကြီးရဲ့စိတ်ပိုင်းဆိုင်အောင်နားလေလို့ဆိုရင်ကလေးကြီးရဲ့နောက်ပိုင်းဖြစ်တဲ့စိတ်ပိုင်းဆိုင်ရာပြဿနာကြီးကကွယ်နိုင်တယ်လူကြီးစိတ်ကျွဲတာတော့အရေးကျွဲတာကိုကွယ်နိုင်တယ်ပေါ့နော
်ဟုတ်ကဲ့ချစ်စုအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရပြီးခုတခါတော့ဦးအောင်ကင်းရဲ့မြန်မာအရေးသုံးသပ်ချက်ပဲဖြစ်ပါတယ်မြန်မာဈေးကွက်စီးပွားရေးမှာမွေးရစေးနဲ့မှောင်ခိုလုပ်ငန်းကရတဲ့ငွေမဲတွေကြီးစိုးနေပုံကိုဦးအောင်ခင်ကသုံးသပ်ပြီးတင်ပြထားပါဗျာ
။ young girl နဲ့အော်တိုဘာလမှာဒေါ်စန်းစုကြည်အိန္ဒိယနိုင်ငံကိုရောက်စဉ်ကဘန်လုံကအမကလုပ်ငန်းနဲ့ဆက်စစ်စွမ်းအင်လုပ်ငန်းမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့နားလည်မှုစာရင်းလွှာဖို့လက်မှတ်ထိုးပါတယ်။နိုဝင်ဘာလရောက်တော့ရူပီးငွေ900ဒါနဲ့1000ဒံကိုအသုံးမဝင်ကြောင်းအိန္ဒိယအစိုးရကြေညာပါတယ်။ငွေမင်းနဲ့ငွေတုပပအောင်လုပ်ရတာဖြစ်တယ်လို့ဆိုပါတယ်။မြန်မာပြည်မှာလည်းငွေဆက်ကူယူပေးမှုကြောင်းအစိုးရဆန့်ကျင်မှုကြီးထွားတဲ့အစီအလာရှိပါတယ်။ငွေမဲတရားဝင်ဖြစ်လာရင်ပုံမှန်စီးပွားရေးမှာဝန်ဆန့်သွားလို့စီးပွားရေးကိုတိုးတက်စေသလိုလို့ထင်ရပါတယ်။ဒါပေမဲ့ရရှိအတွက်မကောင်းပါဘူး။တိုင်းပြည်စီးပွားရေးအစိပ်ပိုင်းအတော်များများခွာခြားတဲ့ငွေမဲနဲ့မတမာငွေကြေးအဖြစ်လူစုလက်ထဲရောက်နေတာဟာစီးပွားရေးကမောက်ကမဖြစ်စေပါတယ်။ ဈေးနှုန်းအဆမတန်မြင့်မှုမမျှတဲ့ပြင်ဆိုင်မှုအဂတိလိုက်စားမှုစတာတွေကြောင့်ဆင်းရဲချမ်းသာကွာဟမှုကြီးမားလာပါတယ်ငွေဈေးကရတဲ့ငွေမဲကိုခွာချပြီးသုံးတာဟာစီးပွားရေးတိုးတက်မှုနှုန်းကိုဆုပ်ယုပ်စေတယ်လို့ဆိုပါတယ်ငွေမဲခွာချမှုကြောင့်ငွေကြေးအဝင်အထွက်မပန်းစနိုင်လို့ငွေဖလှယ်မှုနဲ့ဘန်ဒိုးတုံးမတိမငြိမ်ဖြစ်ရတယ်လို့ဆိုပါတယ
်ငွေဈေးကရတဲ့ငွေမဲဟာစီအစိုးရရဲ့ဈေးကွက်စီးပွားရေးမှာတရားဝင်အရင်နှီးဖြစ်လာပါတယ်ငွေရစေးထုတ်လုပ်တဲ့တိုင်းရင်းသားလက်နက်ကိုင်နဲ့အစိုးရတပ်အပြစ်ခတ်ရစဲလိုက်တဲ့အခါမှာသူတို့ရဲ့ငွေမဲကိုစီအစိုးရကတရားဝင်အသိမှတ်ပြုပါတယ်ငွေရစေးနဲ့ကြောင်းမြန့်မှောင်ကူတွေကြီးပွားလာပါတယ်နိုင်ငံရေးစီးပွားရေးစည်ရေးနဲ့ငွေရစေးရောတွေးရှက်တင်ဖြစ်လာပါတယ်ပြည်သူစစ်နဲ့ဘေးမှောင်ကူတစ်ဖြစ်လဲလော်စစ်ဟန်ဟာစစ်တပ်ကိုအကျိုးပြုနိုင်တဲ့အတွက်စီအစိုးရကအခွင့်အူးပေးလို့အချမ်းသာဆုံးဖြစ်လာပါတယ်လော်စင်ဟန်ရဲ့အေရှားဝေါ်ကုမ္ပဏီကိုတားဖြစ်သူစတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်ကဆက်ခံပါတယ်နေပြည်တော်ဆောင်းလုပ်မှုနဲ့အခြားလုပ်ငန်းတွေမှာအေရှားဝေါ်အဓိကပါဝင်ပြီးရန်ကုန်အလုံစိတ်ကန်းတစ်ခုလုံးကိုလည်းပိုင်ဆိုင်ပါတယ
်ဈေးကွက်ကပုဂ္ဂလိကဘဏ်လုပ်ငန်းတည်ထောင်ခွင့်ပေးချိန်မှာငွေရင်းထုတ်နိုင်သူဟာဘေးမောင်ကိုနဲ့အခွင့်အူးကခရိုနီတွေဖြစ်ပါတယ်ဒါကြောင့်သူတို့တူထောင်တဲ့ဘဏ်မှာငွေကြေးခွာချတာမဆန်းပါဘူးကိုကန်တရုတ်ဥိုက်ထွန်းရဲ့အာရှဒနာဘဏ်နဲ့ရှမ်းတရုတ်ဥကျော်ဝင်းရဲ့မေဖလာဝါဘဏ်ကို2005မှာပိတ်လိုက်ရပါတယ်ဥိုက်ထွန်းဟာရွှေတောင်ကုမ္ပဏီကိုတည်ထောင်ပြီးလုပ်ငန်းမျိုးစုံမှာရင်းနှီးမြှုပ်နှံနေပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာရန်ကုန်မြို့ကအဓိကကျတဲ့အချက်အချာကျတဲ့မြေနေရာတွေကိုရွှေတောင်ကုမ္ပဏီကဇက်တိုက်ရရှိခဲ့ပါတယ်ငွေမဲကြောင့်နေချင်းညချင်းဥိုက်ထွန်းချမ်းသာလာတာလို့ဆိုပါတယ်တချို့ကလည်းတရုတ်ကုမ္ပဏီကိုစားစီးပွားရှာနေတာလို့ဆိုပါတယ်ဒါပေမဲ့ဥတေစလို့အခွင့်အူးမရဘူးလို့ဥိုက်ထွန်းကညင်းညူကြောင်သိရှိရပါတယ
်အခုတော့ဗိုလ်ချုပ်မှူးကြီးတွေနဲ့ယင်းနှီးသူအဖြစ်လူသိများတဲ့ဦးအောင်ကိုဝင်းရဲ့ကမ္ဘောဇာဘဏ်ဟာမြန်မာပြည်မှာအကြီးဆုံးပုဂ္ဂလိကဘဏ်ဖြစ်လာပြီးကြောင်မြတ်လုပ်ငန်းနဲ့လေကြောင်းလိုင်းကိုပါတည်ထောင်ထားပါတယ်ရှမ်းပြည်နယ်မှာဘူဂျိုကြီးမောင်အေးတိုင်းမှုဖြစ်စဉ်ကဦးအောင်ကိုဝင်းဟာကြောင်မြတ်လုပ်ငန်းမှာအခွင့်အူးခံစားခဲ့ရသူဖြစ်ပါတယ်။စေအုပ်စုရရှိထားတဲ့မတမာငွေကြေးကိုခရိုနီပိုင်ပန်တွေကခွာချပေးတယ်လို့မယုံသင်တာဖြစ်သူတွေလည်းရှိပါတယ်။ကမ္ဘောဇာဘဏ်ဟာငွေကြေးခွာချမှုကိုဟန်တားရမယ့်တာဝန်ကိုကောင်းကောင်းသိဖို့မရဘူးလို့ Financial Action Task Force FATF ကကြေညာထားတာရှိပါတယ်။ဦးဒေဇဦးဇော်ဇော်ဦးအောင်ကိုဝင်းဦးထွန်းမြင့်နိုင်ကမ္ဘောဇာဦးခင်ရွှေယူဇနာဦးထင်းမြက်ဦးမိုက်ကယ်မိုးမြက်ဦးအိုက်ထွန်းစတဲ့ခရိုနီကြီးတွေကိုလူသိများကြပါတယ
်အိန္ဒိယမှာလိုပဲမြန်မာပြည်မှာဗန်တိုက်မှာမအပ်တဲ့ငွေတွေအများကြီးရှိတယ်လို့မတ်လထုတ်အမေရိကန်နိုင်ငံရဲ့ဌာနနိုင်ငံတကာမူရစေချုပ်ခန့်ရေးမဟာဗျူဟာအတွဲနှစ်မှာဖော်ပြပါတယ်ငွေကြေးခွာချမှုနဲ့ဗန်နာရေးပြစ်မှု Money Laundering and Financial Crime ကိုတည်ထောင်ဖော်ပြတဲ့အစီရင်ခံစာဖြစ်ပါတယ်။ပွင့်လင်းမြင်သာမှုမရှိတဲ့အပြင်အရေးယူခံရမယ့်အလားအလာနေတာဟာငွေကြေးခွာချဖို့အခြေအနေပေးတာဖြစ်ပါတယ်။ကမ္ဘာမှာဘိန်းဖြူအများဆုံးထုတ်လုပ်ပြီးဒေတာတွင်းမှာစိတ်ကြွားစေးအများလုံးထုတ်လုပ်နေတာမြန်မာပြည်ပါ။အရွယ်ရောက်သူမြန်မာပြည်သားထဲမှာဗန်စင်းရှိသူက25ရာခိုင်နှုန်းပဲရှိပါတယ်။လက်ငယ်ငွေကြေးပြီးစီးပွားရေးလုပ်ကိုင်ကြတာမို့မတမာငွေကြေးကိုဖတ်ဆီးနိုင်မှုခက်ခဲပါတယ်။ဥပဒေအရဖွင့်ခွင့်မရှိပေမဲ့မြန်မာတရုတ်နေဆက်မှာကစီနိုကစားဝိုင်း5ခုရှိပါတယ်။ငွေကြေးခွာချမှုစောင့်ကြည့်ရေးအတွက်ကွန်ပျူတာစနစ်ကောင်းဖို့လိုပေမဲ့မြန်မာပြည်မှာစာရွက်စာတမ်းအားကိုးနေရာတုံးဖြစ်ပါတယ်။ငွေကြေးခွာချမှုစောင့်ကြည့်ရေးအတွက်လိုအပ်တဲ့စွမ်းရည်တွေမြန်မာအဖွဲ့အစည်းတွေမှာချိုးတဲ့နေသေးကြောင်းအမေရိကန်နိုင်ငံသားရေးဌာနနိုင်ငံတကာမွေးစေချုပ်ခံရေးမဟာဗျူဟာအတွဲနှစ်မှာပေါ်ပြထားပါလေခင်ဗျာ
ဘုရားခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်
ပါစ င်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်နေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ရဲ့မူလသဘောထားအတိုင်းဝါတဖွဲ့ကဆက်လက်ရည်တည်သွားမယ်လို့ပြောဆိုလိုက်ပါတယ်။ KNU ဦးဆောင်တဲ့ကရင်အမျိုးသားတွေရဲ့မြေယာစီမံခန့်ခွဲမှုသဘောထားဟာ MCA သဘောတူညီချက်ကိုချိုးဖောက်ရရောက်တယ်ဆိုပြီးကရင်ပြည်နယ်အစိုးရနယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးကကန့်ကွက်စွာထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်။
ဒီမှာကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးရမှာပါ Water ဖွဲ့ UWSA အထူးဒေတာနဲ့ခေါင်းဆောင်နဲ့မင်္ဂလာတပ်ဖွဲ့ MNDA အထူးဒေတာလေးခေါင်းဆောင်တွေကိုအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တွေကတွားရောက်တွေ့ဆုံပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့တိုက်တွန်းပေမဲ့ UWSA Water ဖွဲ့က NCA ကိုလက်မခံနဲ့မြောက်ပိုင်းမဟာမိတ်နဲ့အတူဆက်လက်ရပ်တည်သွားမယ်လို့ Water ဖွဲ့ရဲ့လာရှုမျိုးဆက်ဆံရေးယုံတာဝန်ခံဦးညီရမ်ကပြောပါတယ်နေဆက်ရေးရလုံချုံရေးပြည်တော်စုဝန်ကြီးဒုတိယဘုချုပ်ကြီးရဲအောင်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ17ရက်နေ့ကဝါခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနိုဝင်ဘာလ12ရက်နေ့မှာတော့မင်္ဂလာတပ်ဖွဲ့ခေါင်းဆောင်တွေကိုတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ် FPNCC အဖွဲ့ဝင်တွေဖြစ်တဲ့ AA ရခိုင်တပ်မတော် MNDAA ကိုကန့်နဲ့ TNLA တပ်တို့၃ဖွဲ့ကိုရှမ်းပြည်နယ်အစိုးရကအကြမ်းဖက်အဖွဲ့လို့တတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ဝါခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်ကချင် KIA ရှမ်း SSPP အပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ FPNCC ဟာ NCA ကိုလက်မခံဘဲနေပြည်တော်အစိုးရနဲ့နိုင်ငံရေးတက်ရိုက်ဆွေးနွေးဖို့နှီးလန်းရှာဖွေနေတဲ့မြောက်ပိုင်းမဟာမိတ်တရင်နာလက်နက်ကင်တပ်ဖွဲ့တွေဖြစ်ပါတယ်
ရခိုင်ပြည်နယ်ပူရီတောင်မြို့နယ်မှာဒီလ13ရက်နေ့ကတစ်တန်နှလုံးထဲမှာထည့်ထားတဲ့ WY စာတမ်းပါစိတ်ကြွဆေးပြတတန်းနေပါကိုရဲတပ်ဖွဲ့ကဖမ်းဆီးရမိတယ်လို့သိရပါတယ်အဲ့ဒီဈေးပြားတွေကိုပူရီတောင်မြို့အမှတ်၄တပြေကုန်းရက်ွက်ဦးစိုးပိုင်နေအင်ကိုရဲတပ်ဖွဲ့ကတရင်ရရှာဖွေစဉ်အခုလိုဖမ်းဆီးရမိတာဖြစ်ပြီးဈေးပြားတွေရဲ့ကာလတန်ဖိုးကျသိန်းပေါင်း 19,500 ခန့်ရှိတယ်လို့ပူရီတောင်မြို့နယ်မှဦးတောင်းမွေကပြောပါတယ်အခုဖမ်းဆီးရမိတဲ့ဆေးကြွဆေးပြားတွေဟာပူရီတောင်မြို့မှာအရေးအတွက်အများဆုံးဖမ်းဆီးရမိတာဖြစ်ပြီးဈေးပြားတွေကိုဒေတာအတွင်းကျောင်းသားနဲ့လူငယ်တွေသုံးဆွဲမှုမြင့်မားနေတယ်လို့တပတ်နိုင်ငံဘင်္ဂလားဒေ့ရှ်ကိုလည်းတင်ပို့မှုတွေရှိနေတယ်လို့ဒေတာခန့်တွေပြောပြချက်အရသိရပါတယ်
ထာနေတိုင်းရင်းသားများရဲ့မြေယာအသုံးချမှုကိုစန့်ကျင်တဲ့မြန်မာအစိုးရရဲ့မြေလွတ်မြေရိုင်းများစီမံခန့်ခွဲရေးဥပဒေဖျက်သိမ်းရမယ်ဆိုပြီး KNU တောင်းဆိုကြေညာချက်အပေါ်ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမျိုးမင်းနောင်က KNU ထံကိုကန့်ကွက်စာပေးပို့လိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကန့်ကွက်တာဖြစ်ပါတယ်။၎င်းကြေညာချက်ဟာနိုင်ငံတော်အစိုးရရဲ့အုပ်ချုပ်ရေးစီမံခန့်ခွဲရေးတွေကိုဝင်ရောက်ဆွတ်ဖက်တဲ့သဘောပါရှိပြီး NCA သဘောတူညီချက်ကိုလည်းချိုးဖောက်ရရောက်တယ်လို့အဲ့ဒီစာမှာရေးသားထားပါတယ်။ကရင်ပြည်နယ်အစိုးရကနေကန့်ကွက်တာထက်ပြန်လည်သုံးသပ်ပြီးတောင်းဆိုတဲ့အဖွဲ့နဲ့ညှိနှိုင်းအပြေရှာတာကိုလှုပ်တင်တယ်လို့ KNU ဗဟိုမြေယာဌာနကော်မတီဝင်ဘတူမန်မန်မန်ကပြောပါတယ်။
လာမယ့်2018ခုနှစ်အပိလကုံမှာမော်မျိုးသားပါတီ MNP ဒုတိယအကြိမ်ပါတီညီလာခံကျင်းပသွားမယ်လို့ပါတီထွေထွေတွင်းရင်မူနိုင်လည်ရီဓမ္မကပြောပါတယ်နိုဝင်ဘာလ12ရက်နေ့ကဆုံးဖြတ်လိုက်တာပါဒုတိယအကြိမ်ပါတီညီလာခံကျင်းပရေးကော်မတီကိုလည်းဥက္ကဋ္ဌဖြစ်နိုင်ငွေသိန်းအတွင်းရင်မူနိုင်လည်ရီဓမ္မတို့အပါအဝင်19ဦးပါကော်မတီအဖွဲ့ဝင်ဖွဲ့စည်းလိုက်ပါတယ်ညီလာခံကိုလည်းရက်ွက်ကြေးရွာအဆင့်မြို့နယ်အဆင့်ပဟိုအဆင့်ဆိုပြီးအဆင့်3ဆင့်နဲ့ကျင်းပသွားမယ်လို့လည်းပြောပါတယ်။မွန်မြူတာပါတီညီလာခံကို2015ခုနှစ်ကပထမအကြိမ်ကျင်းပခဲ့ပါတယ်။
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကျေးတိမြို့နယ်ကကျေးရွာအုပ်စုတစ်ခုရဲ့ရွာအဝင်ဆိုင်ပုံမှာမြန်မာစာမပါလို့ဆိုပြီးခိုလာမြို့ခြေဆိုင်ရလခတိုင်းမူပိုချုပ်တန်းနိုင်ကဖြုတ်ချခိုင်းလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကျေးတိမြို့နယ်မိုင်းနောင်မြို့နယ်ခွဲမင်းနန်းအုပ်စုမှာတိုင်းမူကတပ်တွင်းကျမ်းမာရေးကိုနယ်လက်ကြည့်ရှုစစ်ဆေးစင်မှာဖြစ်ပွားခဲ့တာပါ။အဲ့ဒီဆိုင်ပုံမှာမင်းနန်းမြို့မှာလိုက်လဲစွာကျိုးဆိုပါဤဆိုတဲ့အတိတ်ပဲရတဲ့ရှမ်းစာနဲ့အတူအင်္ဂလိပ်စာနဲ့လည်း MONGNANG တို့ရေးသားထားတာကိုမြန်မာစာမပါလို့ဆိုပြီးဖြုတ်ချခိုင်းလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကတော့ရှမ်းပြည်နယ်အစိုးရအစီပင်သားရရေးဝန်ကြီးကရှမ်းပြည်နယ်အတွင်းကမြို့ရွာအဝင်ထွက်ဆိုင်ပုတ်တွေကိုဒေတာတွင်းနေထိုင်တဲ့လူမျိုးအလိုက်တိုင်းရင်းသားဘာသာစာပေနဲ့လွတ်လပ်စွာရေးသားနိုင်တဲ့အကြောင်းထုတ်ပြန်ထားပူးပါတယ်။
ုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစင်ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပွဲနှစ်နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာကိုယ်တိုင်တက်ရောက်ပြီးတော့နိုင်ငံတော်အကြီးအကဲဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီအပြစ်ရဲ့နှစ်နှစ်တာကာလမှာရှမ်းမျိုးသားတွေဘာတွေရခဲ့ပါသလဲ။အနာဂတ်ရှမ်းပြည်အတွက်ဘလို့ပြင်ဆင်ထားမှုတွေရှိနေပါသလဲဆိုတော့ဗိုလ်ချုပ်ကြီးရွှေစည်ရဲ့သဘောထားကိုသိရှိရအောင်ဆိုင်းမွန်းကနေတွေ့ဆုံမေးမြန်းထားပါတယ
် DNC ရဲ့အပြည့်ရဲ့ကာလနှစ်နှစ်အတော့အတွင်းမှာရှမ်းတွေပါတွေရတယ်လဲဆိုတာကိုဗိုလ်ချုပ်ကြီးရွှေစည်ကရှမ်းစကားနဲ့အခုလိုမှတ်ချက်ပေးပါတယ
်ဘုမတွဲခေါတန်း NCA ဆောင်ပြီး
NCA နှစ်နှစ်ပြည့်ကာလမှာတိုင်းတော်တွေဖက်ကမဆူဆလောက်နည်းနည်းလေးပဲရလိုက်ပါတယ်တိုက်ပွဲတော့နည်းနည်းဆဲတော့တာကလွဲလို့ကျွန်တော်ဘာမှမရပါဘူး NCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်း RCSS နဲ့အစိုးရတပ်မတော်ကြားတိုက်ပွဲတွေအကြိမ်20ဝန်းကျင်ပဲဖြစ်ခဲ့တယ်။ဘာကြောင့်တိုင်းရင်းသားတွေအကျိုးအမြတ်နည်းနည်းပဲရလဲဆိုတော့တိုင်းရင်းသားရောအစိုးရဘက်ကရောရွေချက်ရင်မှတ်ချက်ကိုစီရှိပေမဲ့ရွေချက်တွေကမတူကြဘူး Federal ကိုလိုချင်ကြတဲ့ရွေချက်ရှိပေမဲ့အဲ့ဒီအတွက်ဆွေးနွေးဖို့ရုပ်လုံးမပေါ်သေးဘူး
ဟုတ်ကဲ့တပ်မတော်ကတပ်မတော်မူ6ချက်အတိုင်းလူထုတွေစီကနေအခွန်ထုတ်တွေမကောက်ခံဖို့ RCSS ကိုပြောတယ်လို့ကြားရပါတယ်အဲ့ဒီကိစ္စကဘယ်လိုလုပ်မလဲခင်ဗျာ
တင်းတင်းပေါ့နိုင်နိုင်ခွန်ဘာလို့ give the love
တပ်မတော်မူ6ချက်ဆိုတာတပ်မတော်ရဲ့မူတပ်မတော်ရဲ့သဘောထားဖြစ်ပါတယ်ကျွန်တော်တို့လည်းကိုယ့်ရဲ့မူရှိတာပဲကျွန်တော်တို့ကိုအခွန်မကောက်ခံစေရဘူးဆိုရင်ရှန်တရုတ်နယ်စပ်ကဝင်လာတဲ့ဂုံတွေ105မိုင်ကိတ်ကနေအစိုးရကအခွန်ကောက်ခံနေတယ်ထိုင်းကနေတချီလိုက်ကဝင်နေတဲ့အခွန်တွေအစိုးရကအခွန်ကောက်ခံနေတယ်။အဲ့ဒါတွေကျွန်တော်တို့ကိုပနရခိုင်နှုံးခွဲပေးမလဲ။ဖက်ဒရယ်ဆိုတာဒီလိုအသေးအမွှားကိစ္စလေးကနေစတင်ရမယ်လေ။ကျွန်တော်ကသူတို့ကိုဆွေးနွေးတယ်။ဒီကိစ္စသူတို့ဘက်ကဘာမှမတုံ့ပြန်ဘူး
။ဟုတ်ရှမ်းပြည်မြောက်ပိုင်းမှာ TNL တောင်ပလောင်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ကိစ္စကရောဒီ TNL အပေါ်ဘယ်လိုသဘောထားရှိပါတ
ယ်။ TNL ရောအေးနေနဲ့ဟောက်ကလာတော့တဆီလေ။ခါဟောက်ပဲဝိုက်ခောက်ပြန်ရန်ချူနော်။ထိုင်မဟုတ်ကလည်း
TNLA ကိုကျွန်တော်တို့ရဲ့ရန်သူလို့တခါမှမတတ်မှတ်ဘူးသူတို့နဲ့ဆွေးနွေးချင်တယ်မဖြစ်မနေဆွေးနွေးရမယ်လက်နဲ့ကင်ပြီးပြစ်ခတ်တိုက်ခိုက်မှုလုပ်နေရင်ဘာမှအကျိုးအမြန်ရလာမှာမဟုတ်ပါဘူးလူထုပဲထိခိုက်နေနာမှာပါအခုလောလောဆယ်တော့ TNLA နဲ့ RCSS တိုက်ပွဲအခြေအနေကငြိမ်နေပါတယ်သူတို့ကအစိုးရတက်မတော်နဲ့ပဲတိုက်ပွဲဖြစ်နေတာပါ
ဟုတ်ဆွေးနွေးဖို့ TNLA ကလက်မခံဘူးဆိုတော့ဒီရှေ့ဆက်ရှမ်းပြည်နယ်အတွင်းမှာအတူတကွအတွင်တွင်နေထိုင်ဖို့ဘယ်လိုလှုပ်တွားဖို့
ယင်းအန်နဲ့ဒီအန်ဟက်နာဒီဇင်ပါလန်ကျန်နာရီဇင်နဲ့နော်ဟောက်ခိုင်ဟောင်းจุ่มကုန်းหนุ่มไตကိုဒီဒီရာจุ่มเจ้าခือကိုပါ
ရှမ်းပြည်နယ်နဲ့တိုင်းနာအားလုံးညွတ်ရေရစီဖို့အတွက်ရှမ်းပြည်ကွန်ကရစ်ကို RCSS အနေနဲ့ဒီဇင်ဘာဇန်နဝါရီလတော့မှလှုပ်ဖို့ရည်ရထားတယ်ရှမ်းပြည်ကလူငယ်ဖွဲ့စည်းအားလုံးကိုဖိတ်ခေါ်မယ်တိုင်းနာအားလုံးကိုဖိတ်ခေါ်မယ် CSSU ဖွဲ့စည်းထားတာကရှမ်းအတွက်ချေပဲမဟုတ်ပါဘူးရှမ်းပြည်ညညရေးကော်မတီဆိုတော့ရှမ်းပြည်သားတွေအားလုံးပါဝင်လာဖို့လုပ်မယ်။ရဟန်းတံခါးတွေလည်းပါမယ်။ပါတီတွေလည်းပါမယ
်။ RCSS SSC ဟာတနင်္ဂနွေလုံးပြစ်ခတ်ရက်ဆယ်ရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးတပ်ဖွဲ့၈ဖွဲ့ထဲမှာပါဝင်ပါတယ်
။အနာဂတ်နိုင်ငံရေးဆွေးနွေးပွဲတွေမှာကချင်လူလူတရက်လုံးဘုံရက်တီချက်နဲ့အတူအတန်တွေသဘောထားတွေပါဝင်ဖို့ဘာသာရေးခေါင်းဆောင်တွေအပါအဝင်လူထုအလွတ်တီးတီးပါဝင်တဲ့ပထမဆုံးအကြိမ်ကချင်လူထုတွဲဆောင်ဆွေးနွေးပွဲတရက်ကိုကချင်လူလတ်ရေးအဖွဲ့ခဲအိုဌာနချုပ်လိုင်စာမှာနိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိကျင်းပပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံရေးဆွေးနွေးပွဲမှာကချင်လူထုတွေဘာတွေလိုအပ်နေပါသလဲဆိုတာကိုအမီကနေစူးစီးထားပြီးတော့နမ်ဖော်ကနေတင်ဆက်ပေးထားပါတယ်။
တိုက်ပွဲကြောင့်လူထုကြုံတွေ့နေရတဲ့အခက်အခဲတွေကို KIO နဲ့အတိကထားဆွေးနွေးပြီးဘာတွေဆက်လုပ်မလဲဆိုတာထွက်ပေါက်ရဖို့ပညာရှင်တွေနဲ့တိုင်ပင်တာဖြစ်တယ်လို့တက်ရောက်သူတဦးကပြောပါတယ
်။အဲလွန်ခဲ့တဲ့2017ကနေဒီနေ့အထိပေါ့ကချင်ပြည်နယ်မှာတိုက်ပွဲတွေပေါင်းမြောက်များစွာပေါ့နော်အချင်းပေါင်း 3,000 ကျော်ဖြစ်ခဲ့ပြီ။ရွာပေါင်း 4,500 လောက်ပျက်စီးသွားပြီ။ပြီးတော့မှဒီဘေးရှောင်ဒုက္ခတွေကြီးကလည်းတသိန်းကျော်ဒီနေ့အထိ9နှစ်နေပါလောက်ဒုက္ခရောက်နေ။အဲတော့ငင်းချမ်းရဲလည်းလှုပ်ရင်းလှုပ်ရင်းနဲ့ရှေ့ကိုမတူးနိုင်ဘူးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့လူထုကတော့ KAO နဲ့ပြင်းနေနေတာပေါ့
။နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးမြေယာနဲ့တဘာဝတရားစာရဆိုတဲ့ခေါင်းစဉ်၅ခုစာတမ်းပေါင်း50ကျော်တင်တွင်းဆွေးနွေးခဲ့ကြပါတယ်။ရရှိလာတဲ့ကချင်သမျိုးသားလုံးရဲ့ပုံသဘောထားမြောက်ပိုင်းမဟာမိတ်ကနေတော့၎င်းအစိုးရတပ်မတော်တို့နဲ့တိုက်ရိုက်တွေ့ဆုံရင်တော့၎င်းဆွေးနွေးဖို့အသင့်အနေထားဖြစ်အောင်ပြင်ဆင်ခြင်းဖြစ်တယ်လို့ KIO တည်င်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ချာနီလာနဲ့တင်ပြမယ်ဆိုတဲ့အပိုင်းကတော့အပီအန်စီစီရဲ့ဆုံးဖြတ်ချက်မှာပဲတွားမှာဖြစ်ပါတယ်ဒီနိုင်ငံရေးဆွေးနွေးတဲ့ဆိုတာကတော့ငင်းချမ်းရဲ့ရတဲ့နောက်ပိုင်းမှာလည်းကျွန်တော်တို့ဆွေးနွေးပြီးဖြစ်ပါတယ်အဲဒီအစုရနဲ့ဆွေးနွေးတဲ့နေရာမှာလည်းကျွန်တော်တို့အဲ့ဒီလက်စုပ်လက်တိုင်ထားဖို့ကျွန်တော်တို့ဒီအကြောင်းအရာတွေကလိုအပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီအစ
ောင်တွေကချင်အရက်ဖက်အဖွဲ့အစည်းတွေနိုင်ငံပေါင်း18နိုင်ငံကကချင်တိုင်းရင်းသားတွေနဲ့ကချင်လူထုတွေစုစုပေါင်းလူဦးရေ400နီးပါးခန့်တက်ရောက်ခဲ့ကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဟာ MCA တနိုင်ငံလုံးအပြစ်ခတ်ရဲဆဲရဲစာချုပ်ကိုလက်မခံတဲ့ဝါတပ်ဖွဲ့ UWSA ခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခုနှစ်ဖွဲ့ဖွဲ့စည်းထားတဲ့ FPNCC မှာပါဝင်တဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ဖြစ်ပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်မှာ WY စာတမ်းပါစိတ်ကြွမူရစ်ဆေးပြတတန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်။မွန်အမျိုးသားပါတီ MNP ဒုတိယအကြိမ်ပါတီညီလာခံလာမယ့်နှစ်ဧပြီလကုန်ပိုင်းလောက်မှာကျင်းပမယ်လို့သိရပါတယ်
။သတင်းရှင်တွေခုနားဆင်နေကြတာကတော့ကျွန်တော်တို့ Fever Wine တော်သားတွေကနေပတ်စင်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအာမီပါ။
တိုင်းချီဆိုင်ပြည်နယ်ဝန်တော်သားတွေရဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 25 32 39တို့ကနေထုတ်လွှင့်သွားမှာမို့စောင့်မျှော်နားဆင်ပါ။အဲ့ဒီမှာတော့အကျန်းမာရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာကိုပြန်လည်နားဆင်ရပါမယ်။အခုတော့သတင်းကြီးညွတ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘဲချင်းမြန်ဘလို့ပုံစံနဲ့အာဏာဆွလွန်မလဲဆိုတဲ့ပေါ်အတီမပြုတ်နိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမြာခြေအနေတွေလည်းပေါ်ပေါက်နေပါတယ်သူထက်သန်ရုံမရှိပဲအာဏာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီနဲ့ဇနီးဖြစ်သူခရစ်မူဂါဘီတို့နေအိမ်မှာထိန်းသိမ်းထားတာပါကမ္ဘာမှာအသက်ကြီးဆုံးနိုင်ငံခေါင်းဆောင်တစ်ဦးဖြစ်အသက်63နှစ်ရွယ်မူဂါဘီကတော့ရာထူးကထွက်ပေးဖို့ညှင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရက်ထံအာဏာလွှတ်ပေးဖို့ပြောဆိုနေတဲ့အကြောင်းလဲနှိစက်သူတွေကပြောဆိုနေကြတာပါတရုတ်နိုင်ငံကိုနှစ်ရက်ကြာရောက်ရှိခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေသခီးစဉ်မှာပြန်လုံးပင်လုံးနဲ့များပြီးအနှစ်သာရကင်းမဲ့လို့ပြောဆိုတာတွေရှိမှလည်းသုံးသက်သူတွေချိုးကတော့သမ္မတထရန့်ကသူတို့ရှာလုံးကြေပေးထားတယ်လို့တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးနဲ့လုံထုံးနည်းတွေကိုတိတိယောက်ကန့်တွဲဖို့အသင့်ဖြစ်နေပြီလို့မြင်ရပါတယ်။အမေရိကန်ဘောအမျက်ထုတ်ခဲ့တဲ့အတွက်တရုတ်စိုးရွားကိုလည်းတရုတ်နိုင်ငံခီးစဉ်နဲ့မှာအမေရိကန်သမ္မတထရန့်ကချီးကျူးပြောဆိုထားတာပါ။ရခိုင်ပြည်နယ်မှာရိုဟင်ဂျာအမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုလိုက်အာရမပြုချင်းမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့ကွင်ရေးလုံရှာမှုဖွဲ့ Human Rights Watch နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကစွပ်စွဲလိုက်ပါတယ်။အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အာရမပြုချင်းမှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်းချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတူကလွယ်လို့ကျန်သူတွေအားလုံးကအုပ်စုလိုက်စော်ကားခံခဲ့ရကြောင်းပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်ချိန်နှင်းမှာပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အထူးတန်တမန်နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျယ်လီနာဂျိုလီယာလည်းရိုဂျာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအနှံ့ချင်းခံရမှုတွေနဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်ရခိုင်ပြည်နယ်ကပြည်ပကတိမှာလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ကတော့စစ်စင်ရေးတွေအတွင်းဥပဒေနဲ့အညီဆောင်ခဲ့တာတွေတာရှိခဲ့တဲ့အကြောင်းနဲ့အကြမ်းဖက်မှုတွေကိုလည်းစီးနင်းတက်ခတ်မှုတွေကျူးလွန်ခဲ့တဲ့ ARS အစိုးရဘက်ကသာကျူးလွန်ခဲ့တာဖြစ်ကြောင်းစုံစမ်းစစ်ဆေးအစဉ်ကစားထုတ်ပြန်ဖော်ပြခဲ့ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်ကတော့ White Death Zonia ဖြစ်ပါတယ်VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00တိလိုင်းနိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပါတော်ရရှင်တွေအားလုံးဘေးအန္တရာယ်ကင်းဝေးပြီးငြိမ်းချမ်းတဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.